Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ။ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ29ရက်ကြာပြီးနေမနက်ခင်းဗီဒီယိုမြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ7နာရီထိလိုင်းဒိုမီတာ30 40 48 50လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်တော့အောင်ပါဒီမနက်ခင်းစီစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပေးပါအခုမနက်ကြားမဲ့ထူးခြားတဲ့သတင်းတွေထဲမှာဆိုရင်အစ္စရေးကြီးတပ်ရဲ့မော်တော်ယာဉ်နှမ်းကိုမစ်ဆိုင်းဒုံးကျည်နဲ့တိုက်ခိုက်မှုရဲ့နောက်ကွယ်မှာပါဝင်သူတွေအနေနဲ့တန်ဖိုးအပြည့်အဝပေးဆရာလိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတော့တမန်တော်ကအမိတင်သိမ်းထားတဲ့အစိုးရအဖွဲ့ဝင်တွေကိုအာဖဂန်လွှတ်တော်အမတ်တွေကပယ်ချလိုက်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းပျောက်ဆုံးသွားတဲ့မက္ဆီကိုကကောလိပ်ကျောင်းသား53ယောက်ကိုမူရစီဝါခိုင်းရတတ်လိုက်တာလို့မက္ဆီကိုအစိုးရကပြောပါတယ်ဒီလိုသတင်းတွေနဲ့တခြားသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီဦးဆံမိုးကြီးခင်ဗျာဒီကနေ့တင်ဆက်မဲ့သတင်းတွေထဲမှာတော့
Yeah, our report shows that after a few years of progress there's been stagnation in most areas of civil liberties
မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီး Freedom House အဖွဲ့ကပြောခွင့်ရပုဂ္ဂိုလ်ကဒီအစီအစဉ်ခန်းစာကြောင်းပြောဆိုသွားတာဖြစ်ပါတယ်ဒီသတင်းအပြင်မြို့သားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်သဘိတ်မှောက်နေတဲ့ကျောင်းသားတွေရဲ့နောက်ဆုံးအခြေအနေပြေခိုင်ဖြိုးကျေးရွာတွေရဲ့စည်ရင်ကောက်ယူဖို့ဆောင်ရွက်နေတဲ့သတင်းတွေကိုတင်ဆက်ပေးမှာပါနောက်ပိုင်းမှာလည်းပတ်စဉ်အစီအစဉ်တွေဖြစ်တဲ့မြမကြီးရသုံးသက်ချက်သေယုံကြီးရအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝင်နဲ့ဒေါခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အစ္စရေးကြီးတပ်ရဲ့မော်တော်ယာဉ်နှမ်းကိုမစ်ဆိုင်းဒုံးကျည်နဲ့တိုက်ခတ်မှုရဲ့နောက်ကွယ်မှာပါဝင်ခဲ့သူတွေအနေနဲ့တန်ဖိုးအပြည့်အဝပေးဆပ်ရလိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်ဗင်ဂျမင်နန်တန်ယာဟူကဗိုလ်ထူးနေမှာပြောကြားလိုက်ပါတယ်။စီးရီးယားနဲ့လေဘနွန်နယ်စပ်မှာဖြစ်ပွားတဲ့မစ်ဆိုင်းဒုံးကျည်နဲ့အပြန်လည်ပစ်ခတ်မှုအတွင်းမှာအစ္စရေးစစ်သား2ဦးနဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့ကစပိန်တပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ရပြီးအစ္စရေးတပ်သား9ယောက်ဒဏ်ရာရရှိသွားခဲ့ပါတယ်။အစ္စရေးကတော့အခုလိုတိုက်ခိုက်မှုကိုလေဘနွန်နိုင်ငံမှာအခြေစိုက်တဲ့အစ္စလာမစ်စစ်သွေးကြွဟစ်ဘိုလာအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့စွပ်စွဲထားပါတယ်။အီရန်နိုင်ငံဟာဟစ်ဘိုလာအဖွဲ့ကိုအုံပြုပြီးတော့စီးရီးယားနိုင်ငံဘက်ခြမ်းမှာရှိတဲ့ဂိုလန်ကုန်းမြစ်ဒေသအတွင်းမှာနောက်ထပ်အကြမ်းဖက်တပ်ဦးတစ်ခုကိုထူထောင်မှုအတွက်ကြိုးပမ်းနေတယ်လို့ဝန်ကြီးချုပ်နေတန်ယာဟုကဗိုလ်ထူးနေမှာကျင်းပတဲ့အစ္စရေးအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုလိုက်ပါတယ်။အခုတိုက်ခိုက်မှုမှာလေဘနွန်နဲ့စီးရီးယားပိုင်းနယ်နိမိတ်တွေကနေလာတာဖြစ်တဲ့အတွက်ကြောင့်လေဘနွန်အစိုးရနဲ့စီးရီးယားတမန်တော်အာဆတ်ရဲ့အစိုးရနှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့လည်းမစ္စတာနေတန်ယာဟုကအစည်းအဝေးမှာပြောဆိုလိုက်ပါတယ်
။ IS Islamic စစ်တွေးကြော်တွေဖမ်းဆီးထားတဲ့ဂျော်ဒန်လင်းမှုကိုဂျော်ဒန်နိုင်ငံကနေဖမ်းဆီးထားတဲ့ IS Islamic စစ်တွေးကြော်တွေအလို့ရှိနေတဲ့အကြမ်းဖက်သမားနဲ့လဲလှယ်ဖို့အတွက်အဆင့်သင့်ပဲလို့ဂျော်ဒန်ပြန်ကြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။တရားခံတွေကိုကွပ်မျက်ဖို့အတွက်တတ်မှတ်ကာလနီးလာချိန်မှာပဲဝန်ကြီးမိုဟာမက်အယ်မိုမာနီကဗိုလ်တော်ဖူးနေမှာနိုင်ငံတော်ရုပ်တံကနေအခုလိုကြေညာခဲ့တာပါ။တကယ်လို့ဂျော်ဒန်လေတပ်ကဒုဗိုလ်မူအတ်အယ်ကာစီဘာကိုဘေးမတည်ရန်မခပြန်ပြီးလွှတ်ပေးမယ်ဆိုရင် IS Islamic စစ်သွေးကြော်တွေအလို့ရှိနေတဲ့ဆာဂျီဒာအယ်ရီရှာဝီကိုပြန်ပြီးလွှတ်ပေးမယ်လို့ဝန်ကြီးကပြောကြားခဲ့တာပါ။သူမဟာ2005ခုနှစ်တုန်းကဂျော်ဒန်မြို့တော်အမ်မန်မှာလူပေါင်း60ကိုတေဆေးတဲ့အကြမ်းဖက်မှုမှာပါဝင်ခဲ့တဲ့အီရတ်အမျိုးသမီးဖြစ်ပါတယ်။ဝန်ကြီးအယ်မော်မာနီက IS Islamic စစ်သွေးကြော်တွေတပ်ပင်မယ်လို့ချင်းချောင်းနေတယ်။နောက်ထပ်ဂျပန်သတင်းထသမားခန်းချီဂိုတိုနဲ့ပတ်သက်လို့တော့သဆုံးတရားပြောမသွားပါဘူး။ဂိုတိုပြန်လည်လွတ်မြောက်ရေးအတွက်အကူအညီပေးဖို့ဂျပန်အစိုးရကဂျော်ဒန်ကိုပန်ကြားထားတာပါ။အ
ာဖဂန်နစ္စတန်နိုင်ငံသမရအာရှဖ်ခါနီနာမည်တင်သွင်းထားတဲ့အစိုးရအဖွဲ့ဝင်အဖွဲ့ဝင်တွေအများစုကိုအာဖဂန်လွှတ်တော်အမတ်တွေကပယ်ချလိုက်ကြပါတယ်။မစ္စတာဂါနီအမိတင်သွင်းတဲ့အစိုးရအဖွဲ့ဝင်ဝန်ကြီး19ယောက်စီးနေက10ဦးကိုအောက်လွှတ်တော်မှာဗိုလ်ထူးနေကမဲခွဲဆုံးဖြတ်ပြီးတော့ပယ်ချပစ်လိုက်တာပါအဲ့ဒီထဲမှာသူရွေးချယ်ထားတဲ့ကာဝေးဝန်ကြီးရှာမူဟာမက်ကာရီမီလည်းပါဝင်ပါလေကာရီမီဟာအခုလက်ရှိကြီးတဲ့ဦးစီးချုပ်အဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်အတည်ပြုလိုက်တဲ့အထဲမှာတော့ပြည်ထောင်စုဝန်ကြီးအဖြစ်အမိတင်သွင်းထားတဲ့ဗိုလ်ချုပ်ကြီးနော်ဦးဟတ်အိုလိုမီနိုင်ငံခြားရေးဝန်ကြီးအဖြစ်ဆာလာဟူဒင်ရဘာနီနဲ့ဗန်နာယီဝန်ကြီးဖြစ်ရင်ကအမေရိကန်နိုင်ငံဆိုင်ရာအာဖဂန်နစ္စတန်တမဟောင်းအီကလီဟာကီမီတို့ပါဝင်ပါတယ်လွှတ်တော်အမတ်တွေကရာမာတူလာနဘီလီကိုထောက်လှမ်းရေးအဖွဲ့ရဲ့ညွှန်ကြားရေးမှုအဖြစ်မဲပေးပြီးတော့ရွေးချယ်ခဲ့ပါတယ်အခုလိုဝန်ကြီးအနှဲငယ်ကိုပဲအတီးပြုတ်နိုင်ခဲ့တာဟာလွှတ်တော်အတွင်းမှာနိုင်ငံရေးကစားနေမှုကြောင့်ဖြစ်ရတာလို့မစ္စတာဂန်နီရဲ့အကြံပေးအရာရှိတစ်ယောက်ကပြောဆိုပါတယ်
ပ Pakistan နိုင်ငံအနောက်မြောက်ပိုင်း Afghanistan နယ်စပ်တစ်လျှောက်မှာမကြသေးခင်ကပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုဟာစစ်သွေးကြွလူတန်လျာရှိသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဖြစ်ပြီးဒီတိုက်ခိုက်မှုကြောင့်စစ်သွေးကြွ86ဦးသေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောကြားခဲ့ပါတယ်။မြောက်ပိုင်းဝါဇီရစ္စတန်လူမျိုးစုတွေနေထိုင်ရာဒတ်တာခဲလ်ဒေသတဝိုက်အင်ကာနီကလေကြောင်းတိုက်ခိုက်မှုတွေကိုပြုလုပ်ခဲ့တယ်လို့စစ်တပ်ကနေကြေညာချက်ထုတ်ပြန်ခဲ့တာပါ။ပါကစ္စတန်စစ်တပ်ကစစ်သွေးကြွတွေပုံအောင်နေတဲ့နေရာ6နေရာလက်နက်တွေနဲ့ဖောက်ခွဲပစ္စည်းပါရင်9ဆင်းရှိတဲ့နေရာကိုပြင့်မှတ်ထားပြီးပြစ်ခတ်ခဲ့တာလို့ဆိုပါတယ်။အခုတေဆုံးသူတွေထဲမှာနိုင်ငံခြားကလာတဲ့တိုက်ခိုက်ရေးသမားတွေလည်းပါဝင်တယ်လို့ဆိုပါတယ်။ပါကစ္စတန်စစ်တပ်ဟာဝါဇီရစ္စတန်ဒေသမှာပြီးခဲ့တဲ့နှစ်ဇူလကစပြီးလက်နက်ကင်တပုံတွေကိုဒံပြန်ချိုးစစ်တွေဆင်ခဲ့တာဖြစ်ပါတယ်။အခုထိစစ်သွေးကြွ2000ကျော်ကိုတပ်ဖြတ်တုတ်တင်နိုင်ခဲ့တယ်လို့စစ်တပ်ဘက်ကလည်းတပ်သားပေါင်း200ကျော်လောက်တေဆုံးခဲ့ရတယ်လို့ဆိုပါတယ်။
ယူအေဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တံမြန်မာပိုင်းအစီအစဉ်ကကြာသပတေးနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုအဆုံးတတ်ခဲ့ပြီးမကြာသေးခင်နှစ်တည်းအတွင်ပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပေမဲ့နိုင်ငံရေးနဲ့နိုင်ငံသားတွေရဲ့အခွင့်အရေးအတွက်တော့လွတ်လပ်မှုမရှိသေးဘူးလို့နိုင်ငံတကာလွတ်လပ်ခွင့်အခြေအနေတွေကိုစောင့်ကြည့်အခက်ခတ်နေတဲ့ Freedom House အဖွဲ့ရဲ့အစီရင်ခံစာတစ်ကဖော်ပြထားပါတယ်။သတင်းတောက်တွေကိုဖမ်းဆီးတာထောင်ချတာတွေအပါအဝင်မီဒီယာပေါ်မှာကန့်တတ်မှုတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်အဆင့်တန်းဟာလည်းအဆင့်9မှာရှိနေရကအဆင့်6ထိကျဆင်းသွားခဲ့တဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြခဲ့တာပါနိုင်ငံပေါင်း195နိုင်ငံနဲ့ဒေတာ15ခုကပြီးခဲ့တဲ့နှစ်အတွင်းအခြေအနေတွေကိုလေ့လာပြည့်စုံထားတဲ့ Freedom House အစီရင်ခံစာမှာတော့လွတ်လပ်ခွင့်အမြင့်ဆုံးအဖြစ်တစ်ကနေအနည်းဆုံး9ထိသတ်မှတ်ထားပါတယ်မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေဟာလည်းအကြမ်းဖက်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေရှိနေတယ်လို့ကိုယ်ွယ်တဲ့ဘာသာကူးပြောင်းတာဘာသာကြားနဲ့လက်ထပ်တာတွေကိုကန့်တတ်မဲ့ဥပဒေတွေရေးဆွဲဖို့အစိုးပြုထားတာတွေဟာလည်းမွတ်စလင်အစံကျင်ရေးအစွန်းရောက်ဝါဒကိုတရားဝင်အောင်လုပ်ပေးတယ်လို့ဖြစ်နေတယ်လို့ဖော်ပြထားပါတယ်။ကမ္ဘာတဝန်းလုံးအနေနဲ့ကတော့ဒီမိုကရေစီလွတ်လပ်ခွင့်တွေဟာနှစ်ပေါင်းအစိတ်အတွင်းအနေဆုံးအခြေအနေကိုရောက်နေတယ်လို့ Freedom House ရဲ့အစီရင်ခံစာကသတိပေးထားပါတယ်။ကမ္ဘာပေါ်မှာလွတ်လပ်ခွင့်အဆင့်တန်းအနေဆုံးဖြစ်စီးရီးယားနိုင်ငံကိုတတ်မှတ်ထားပြီးတော့နိုင်ငံတကာအတိုင်းအဝိုင်းမှာဒီမိုကရေစီလွတ်လပ်ခွင့်တွေကိုပြစ်ပယ်လာနေတဲ့အထက်မှာတော့ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကိုရုရှားနိုင်ငံအဖြစ်တုတ်သွင်းလိုက်တာဟာထင်ရှားတဲ့နမူနာတစ်ခုဖြစ်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာရဲချုပ်ဖြစ်တဲ့အမည်စင်းတင်သွင်းခံရသူဟာအဂတိလိုက်စားမှုအတွက်တန်တရားရှိသူဖြစ်တဲ့သတ်မှတ်ထားတာမို့ဒါကိုဒီလိုတင်သွင်းတာကိုကန့်ကွက်တဲ့အနေနဲ့ကျောင်းသားတွေတောင်သူလယ်သမားတွေနဲ့အလုပ်သမားအဖွဲ့အစည်းကအဖွဲ့ဝင်တွေပါဝင်တဲ့ယာနဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေဟာဂျကာတာသမရအင်ဒိုရှိမှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဂျိုကိုဝီလို့အများခေါ်ကြတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ဟာ KPK လို့ခေါ်တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုသူ့ရဲ့နိုင်ငံတွင်ထိပ်ပိုင်းအရာရှိကြီးတွေကိုစုံစမ်းစစ်ဆေးဖို့အတွက်ထူးထူးခြားခြားညွှန်ကြားခဲ့တာပါဒီထက်ကအဂတိလိုက်စားမှုနဲ့တန်တရားရှိသူအဖြစ်နဲ့ KPK ကလည်းဗိုလ်ချုပ်ကြီးဘူဒီဂူနာဝန်ကိုဖော်ပြခဲ့တာဖြစ်ပါတယ်ဂူနာဝန်ကိုခန့်အပ်ဖို့အတွက်သမ္မတရဲ့အစီအစဉ်ကိုအင်ဒိုနီးရှားကျောင်းသားတွေကစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြတယ်လို့အင်ဒိုနီးရှားတက္ကသိုလ်ကျောင်းသားအဖွဲ့အစည်းရဲ့ဥက္ကဋ္ဌအိုဒီအော်လာရက်မန်ကပြောကြားလိုက်ပါတယ်။ဂျိုကိုဝင်းဟာသူ့ရဲ့ပါတီကလူတွေကိုသာမကတရားရေးစနစ်ထဲကမာဖီးယားလိုဩစာကြီးတဲ့သူတွေကိုပါကြောက်နေရတယ်လို့လည်းပြောကြားခဲ့ပါတယ်။ဗော်တဖူးနဲ့ဆန္ဒပြသူတွေက KPK ရဲ့လက်ထောက်ကြီးကဘန်ဘမ်ဝူဂျန်တိုကိုရာဇဝတ်မှုဆန်ရစုံစမ်းမှုတွေပြုလုပ်ပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာဖမ်းဆီးခဲ့ပေမဲ့အဲ့ဒီချိန်ကစပြီးအခုထိလွတ်မြောက်နေမှုအပေါ်မှာလည်းဒေါသထွက်နေကြတာဖြစ်ပါတယ
်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းပျောက်ဆုံးသွားတဲ့ကောလိပ်ကျောင်းသား43ယောက်ဟာမူရစ်စီဝါဂိုင်းတစ်ခုရဲ့တပ်ဖြတ်တာကိုခံလိုက်ရတာဖြစ်တယ်လို့မက်ဆီကိုအစိုးရကပြောဆိုပါတယ်။အသက်ခံရသူတွေကိုပြန်ပေးမူရစ်စီဝါဂိုင်းတစ်ခုရဲ့အဖွဲ့ဝင်တွေလို့ယုံကြည်ပြီးတော့တပ်ပစ်ခဲ့တာလို့ဆိုပါတယ်။အဲ့ဒီယောက်ျားလေးចောင်းသားတွေကိုနိုင်ငံရဲ့တောင်ပိုင်းဂူဝါရဲရိုပီနယ်အတွင်းကအဂတိလိုက်စားတဲ့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်သွားပြီးတော့ဂူဝါရဲရိုယူနီဒိုးစ်ဆိုတဲ့အဖွဲ့ရဲ့လက်ကိုလွှဲပေးခဲ့တာဖြစ်တယ်လို့စစ်ဆေးတွေ့ရှိရကြောင်းရှေ့နေကျုပ်ဖြစ်တဲ့ယက်ဆက်မာရီလိုကတနင်္လာနေ့မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ အဲ့ဒီကိန်းကကျောင်းသားတွေကိုအမိုက်တွေစွန့်ပစ်တဲ့နေရာကိုခေါ်သွားပြီးတော့တပ်ဖြစ်ခဲ့ကအလောင်းတွေကိုမီးရှို့ပြီးတော့ကျန်တဲ့ရုပ်ကျင်းတွေကိုတော့အနီးနားမှာရှိတဲ့မြစ်အတွင်းကိုစွန့်ပစ်ခဲ့တယ်လို့ရှင်းပြထားပါတယ်။ခန္ဓာကိုယ်တွေဟာမီးလုံးဝမီးလောင်ကျွမ်းသွားပြီးတော့အဲ့ထက်ကတယောက်ကိုပဲဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်။အမှုကိုစုံစမ်းစစ်ဆေးသူတွေဟာအခင်းဖြစ်တဲ့နေရာကရရှိတဲ့အထောက်အထားတွေကိုမှုကင်းဆေးပညာနည်းနဲ့ဖော်ထုတ်ခဲ့တယ်လို့မျက်မြင်သက်သေတွေနဲ့ထွက်ဆိုချက်တွေနဲ့လွန်ခဲ့တဲ့နှစ်ပတ်ကဖမ်းဆီးရမိတဲ့ Guerrero Unido စကိုင်းဝင်တယောက်ရဲ့ဝန်ခံထွက်ဆိုချက်ကိုရရှိခဲ့ပြီးတဲ့နောက်အခုလိုဖော်ထုတ်နိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်
။ American ပြည်ထောင်စုရဲ့စီးပွားရေးဟာခိုင်ခိုင်မာမာတိုးတက်လာတယ်လို့ဘိုဘိုဘန်းကဗိုလ်တပုနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့10နှစ်လောက်အတွင်းမှာပရမဆုံးချိန်ဖြစ်နေအတိုးနှုံးတွေကိုမြင့်တင်ဖို့ဆုံးဖြတ်ချက်ကိုမချခင်စိတ်ရှည်ရှည်ထားပြီးစောင့်ကြည့်ဖို့အတွက်စီစဉ်ထားပါတယ်လို့လည်းပြောပါတယ်။လုံးလုံးဆယ်မှာနှစ်ဆင်သတ်မှတ်နှုံးတဲ့နှစ်ရာခိုင်နှုံးလောက်အောက်ကိုရော့ချနေတဲ့ American ပြည်ထောင်စုရဲ့ငွေကြေးဖောင်းပွားမှုနှုံးဟာတိတ်ကိုနှိမ့်ချနေတာမို့ပူပန်မှုတွေကတော့တိုးလာနေတယ်လို့ဝါရှင်တန်မှာကျင်းပတဲ့ဗဟိုဘဏ်အကြီးအကဲတွေရဲ့နှစ်ရက်ကြာဆွေးနွေးပွဲအပြီးမှာပြောကြားလိုက်တာပ
ါ။နောက်ဆုံးရနိုင်ငံကသတင်းတွေကိုဦးစံမိုးဝင်နဲ့ခင်မတတ်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာလူမျိုးရေးခွဲခြားပြီးဘာသာရေးကိုနိုင်ငံရေးအတွက်သုံးချတဲ့အခြေအနေတွေဟာလက်ရှိပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုချိန်ချောက်နေတယ်လို့ Freedom House လေးလာစောင့်ကြည့်ရေးအဖွဲ့ကြီးကသတိပေးပြောဆိုလိုက်ပါတယ်။ဒါအပြင်သတင်းလွတ်လပ်ခွင့်ကန့်သက်ချက်ပိုကြီးမားလာတာကြောင့်2014ခုနှစ်အတွင်းနိုင်ငံသားလွတ်လပ်ခွင့်အဆင့်တန်းဟာအဆင့်5ကနေ6အထိကျဆင်းသွားတယ်လို့ဇန်နဝါရီလ28ရက်နေ့ကထုတ်ပြန်တဲ့2015ခုနှစ် Freedom House အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာမှာဖော်ပြထားတဲ့အချက်တွေကိုတော့စိတ်ဝင်စားကြောင်းမြန်မာအစိုးရဘက်ကတုံ့ပြန်ပါတယ်။ဒီအကြောင်းအပြည့်စုံကမန်းအင်ဂျင်နီယာကပြောပြပေးမှာပါခင်ဗျာ
။တကပလုံးကိုလွှမ်းခြုံကြည့်ရင်2014ခုနှစ်အတွင်းနိုင်ငံရေးလုံခြုံရေးခွင့်နဲ့နိုင်ငံသားအခွင့်အရေးတွေဟာကျဆင်းသွားတယ်လို့ American ပြည်ထောင်စု Washington DC အခြေစိုက်Freedom House လို့ခေါ်တဲ့ကဘာတဝှမ်းနိုင်ငံတွေရဲ့လွတ်လပ်မှုနဲ့ပတ်သက်ပြီးစောင့်ကြည့်နေတဲ့အဖွဲ့ကပြောပါတယ်။ဒါအပြင်ဒီမိုကရေစီစံနှုန်းတွေဟာနှစ်ပေါင်း25နှစ်အတွင်းအကြီးအကျယ်ချိန်ချောက်ခံနေရတယ်လို့လည်းဆိုပါတယ်။နှစ်စဉ်ထုတ်ပြန်နေတဲ့အစဉ်ခံစားအရအကြမ်းဖက်အုပ်စုတွေရဲ့ဖောက်ခွဲတိုက်ခိုက်မှုတွေနဲ့ရက်စက်တဲ့နှီးတွေကြောင့်2014ခုနှစ်ဟာအဆိုးရွားဆုံးနှစ်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။နိုင်ငံပေါင်း195နိုင်ငံနဲ့ဒေသ15ခုကပြည်ခဲ့တဲ့နှစ်အတွင်းအခြေအနေတွေကိုလေ့လာပြုစုထားတဲ့ Freedom House ရဲ့အစီရင်ခံစာမှာတော့လွတ်လပ်ခွင့်အမြင့်ဆုံးအဖြစ်အဆင့်1ကနေအနှိမ့်ဆုံးအဆင့်9အထိသတ်မှတ်ထားပါတယ်။အဲ့ဒီထဲမှာအဆိုးရွားဆုံးအဆင့်မှာရှိနေတဲ့နိုင်ငံကတော့ Syria ဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းမနစ်ကသတင်းတောက်တွေကိုဖမ်းဆီးတာ၊ထောင်ချတာတွေအပါအဝင်မီဒီယာတွေပေါ်ကန့်သတ်မှုတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်အဆင့်တန်းဟာအဆင့်9မှာရှိနေတာကနေအဆင့်6အထိကျဆင်းသွားခဲ့တယ်လို့ဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ Freedom House ပြောခွင့်ရ Billy Ford ကအခုလိုပြောပြပါဗျ
။ Yeah, our report shows that after a few years of progress, there's been stagnation in
မြန်မာနိုင်ငံမှာလုံခဲ့တဲ့နိုင်ငံကတိုးတက်မှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံသားအခွင့်အရေးနဲ့နိုင်ငံသားလွတ်လပ်မှုအစနစ်ကရပ်တန့်နေပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့နေရာမှာလည်းအခြေအနေတွေကနောက်ပြန်ဆုတ်နေတာပါ။အထူးသဖြင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့အစိုးရကစာမှာထောက်ပြထားတာက2012မှာစာပေစီစီအဖွဲ့ကိုဖျက်သိမ်းတာ2014မှာသတင်းမီဒီယာဥပဒေပြဋ္ဌာန်းတာသတင်းယူတဲ့နေရာမှာလွတ်လပ်ခွင့်ပေးတာတွေရှိပေမဲ့တစ်ချိန်တည်းမှာပဲအမျိုးသားလူညုံရင်းနဲ့ဘာသာရေးယူသေးလေးစားမှုအကြောင်းပြပြီးအရေးယူဖန်ဆီးတာတွေနောက်ဥပဒေအကြောင်းပြပြီး Unity နဲ့ DVV သတင်းတော်တွေဖန်ဆီးထောင်ချတာအလို့သတင်းတော်ကူပါကြီးတည်ဆုံခဲ့တဲ့ဖြစ်ရပ်တွေဟာမီဒီယာလွတ်လပ်ခွင့်ကိုနောက်ပြန်ဆုတ်သွားစေပါတယ်
Freedom House အစီအခံစာမှာအခုလိုဖော်ပြထားတဲ့ချက်တွေကိုမြန်မာအစိုးရအနေနဲ့သဘောမတူကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်က VOE ကိုပြောပါတယ
်။ Freedom House ကလို့ဆိုတာကတိုင်းတရာကလွတ်လပ်မှုတစ်ခုတည်းနဲ့တရားတော်ကိုရရှိနေတဲ့သတင်းတွေရဲ့အရေးသူတို့ကျင့်ဝတ်မှုနဲ့တိုင်းတရာမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်စိတ်ဝင်စားပါဘူး။ကျွန်တော်စိတ်ဝင်စားတာကကျွန်တော်ပြည်သူတွေဆိုတဲ့ဒီမိုကရေစီအခွင့်အရေးကိုရှင်းတုံးနိုင်မှုနဲ့ဘယ်တော့မှပို့ရှိတဲ့သတင်းတွေဘယ်တော့ကျင့်ဝတ်နေရည်နဲ့
Freedom House အဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာအခြေအနေတွေတိုးတက်နေတယ်ဆိုရင်လည်းတိုးတက်တဲ့အကြောင်းဆုပ်ယုပ်မှုတွေရှိရင်လည်းဆုပ်ယုပ်နေတဲ့အကြောင်းအချက်အလက်မှန်မှန်ကန်ကန်ထောက်ပြထားတာပါလို့ Billy Ford ကပြောပါတယ
် You know our interpretation is that this conflict is partly arising because of discriminatory laws, preferential treatment towards the
ပါရာရေးကိုနိုင်ငံရေးအတွက်သုံးချတာတွေဟာနိုင်ငံရေးပြည်ပြောင်းလဲမှုတစ်ခုလုံးကိုချင်းချောက်နေတာပါပြန်ကြားရေးဝန်ကြီးအနေနဲ့အစိုးရခန်းစားမှာပါတဲ့အချက်တွေကိုသဘောမတူဘူးဆိုတာကျွန်တော်တို့အနေနဲ့သတင်းအချက်လက်မှန်ကန်တိကျအောင်လေ့လာဆူဆောင်ခဲ့ပါတယ်။
မြန်မာနိုင်ငံမှာမနစ်ကစပြီးသတင်းလွတ်လပ်ခွင့်ကြာစင်းသွားတာဟာမှန်ကန်တဲ့အကြောင်း The Voice Editor Joe ဦးကျော်မင်းဆွေကဗီဒီယိုကိုပြောပါတယ်။သူကတော့ဟို
အနောက်တိုင်းကလည်းဒီကျွန်တော်တို့ဒီမီဒီယာလောကထဲမှာဥပဒေ၅မျိုးလောက်ဖြစ်နေတာပေါ့။ဒီ၅မျိုးလောက်ကလည်းတနည်းမို့တနည်းတွဲဝိုက်ပြီးတော့မီဒီယာလွတ်လပ်ခွင့်တွဲဝိုက်ချင်းချောက်ဖြစ်နေတယ်။ဒါတစ်ဖက်မှာလည်းဒီသတင်းသမားတွေထောင်ကျတဲ့ကိစ္စတွေအရေးယူခံတဲ့ကိစ္စတွေဖြစ်နေတဲ့အခါကျတော့ကြာသွားတာအမှောက်။မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေဟာလည်းအကြမ်းဖက်မှု
Freedom House စီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။အခုတော့တပိတ်မောက်ចောင်းသားတွေရဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးလိုပါရတယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကဲ့ကွက်တပိတ်မောက်နေတဲ့ចောင်းသားတွေကိုဝဲလောင်မျိုးနဲ့ပုတ်ပါမျိုးကြားကမြင်ဆိုင်တောင်ကြားမှာအာဏာပိုင်တွေကတားဆီးမှုတွေလုပ်ခဲ့ပေမဲ့ဆက်လက်ချီတက်ခဲ့ပြီးလုံခြုံရေးအခြေအနေတွေကြောင့်ပုတ်ပါမျိုးကိုရောက်ဖို့အတွက်ဆယ်မှန်ခီးကားစီးခဲ့ရတယ်လို့ចောင်းသားတွေကဆိုပါတယ်။ဒီအကြောင်းပြည်စုံကိုထိုင်းအခြေဆက်သတင်းတောက်မအေးမာကပေးပို့ထားပါတယ်ခင်ဗျာ။
မြန်မာအစိုးရကိုယ်စားလှယ်တွေနဲ့တပိတ်မောက်ကျောင်းသားခေါင်းဆောင်တွေတွေ့ဆုံခဲ့ပြီးတဲ့နောက်ကျောင်းသားတွေရဲ့တောင်းဆိုချက်အတိုင်းဖေဖော်ဝါရီလ၁ရက်နေ့မှာလေးပွင့်ဆိုင်ဆွေးနွေးပွဲတွေလုပ်ပေးမယ်ဆိုပြီးမြန်မာအစိုးရဘက်ကသဘောတူခဲ့တာပါတစ်ချိန်တည်းမှာပဲတပိတ်ပေါက်နေတဲ့ကျောင်းသားတွေဟာဝဲလောင်မျိုးကနေပုတ်ပါမျိုးကိုလာရတောင်းကြမှာတော့အာဏာပိုင်တွေရဲ့ပိတ်ဆို့တားဆီးမှုတွေကိုကြုံခဲ့ရပါတယ်ဒီတားဆီးမှုကနေကျောင်းသားတွေဖောက်ထွက်ခဲ့ရပုံကိုလည်းတပိတ်မောက်ခေါင်းဆောင်တဦးဖြစ်တဲ့ကိုရဲရင်ကျော်ကပြောပါတယ်
ထောင်ကျောင်းမှာကသူတို့တားတာလေတားတာလေချင်းကျွန်တော်တို့ဒီအစစ်ကျောင်းမရောက်ဘဲရှေ့ပြေးနေအောင်နဲ့သူတို့စကားပြောနေတော့ကျွန်တော်တို့ကဒီဘက်လမ်းထဲမှာသူတို့ပြောနေတော့ကျွန်တော်တို့ဒီဘက်ညာဘက်ကနေပြီးတော့ဒီအလံကိုင်းတွေကိုဒါကျွန်တော်ဟိုတက်တက်တက်ဆိုပြီးပန့်တက်ပြီးတော့ကျွန်တော်တို့ဆက်ပြီးတော့ထိုးပြီးတော့ထွက်လာခဲ့တာထွက်လာခဲ့တဲ့အတွက်ဟိုသူတို့ဒီစစ်ကျောင်းကိုသူတို့တားချိန်မရလိုက်ဘူးပေါ့နော်ညလည်းမောင်းနေပြီသူတို့စိတ်ထဲမှာတော့ရှေ့ကတကားပြောနေတယ်နောက်ကနေရက်ဆောင်ရမယ်လို့တော့ချိန်မုံရပါတယ်ဒါပေမဲ့ကျွန်တော်တို့ကပြောနေတဲ့လူတွေကိုလည်းဘယ်သူပြောနေရလဲမကြည့်တော့ဘူးဟိုလာဖို့လည်းမခေါ်ဘူးကျွန်တော်တို့အဲ့ဒီအရာကိုလည်းသွားနာမထောင်ဘူးကျွန်တော်တို့တက်ဆိုပြီးတော့ဒါစစ်ကြောင်းကိုကျွန်တော်တို့ဆက်ထွက်တက်ခဲ့တာအဲ့ဒီချိန်မှာအဲ့ဒီဟာပဲသူတို့စစ်ကြောင်းကိုမတားလိုက်နိုင်တဲ့အတွက်လွတ်ပြေးလိုက်ရတဲ့သဘောဖြစ်သွားတာပေါ့နော်အဲ့လိုနဲ့ကျွန်တော်တို့ကြော်ဖြတ်ခဲ့တာပါသူတို့နဲ့ကျွန်တော်တို့ဒီတပိတ်ဦးဆောင်သူတွေနဲ့တခေါမှမပြောလိုက်ရဘူးသူတို့ရှေ့ပြေးတွေကိုသူတို့စိတ်ထဲမှာပါတင်လဲမတည်ဘူးအဲ့ဒါသူတို့ကအားအားတွေနဲ့အငင်းခုန်လုပ်နေတာမင်းတို့ဒီအစိုးရကလို့တွေ့ဆုံဖို့လှောက်ထားပြီးပြီပဲဘာလို့မလို့မင်းတို့ဆက်လျှောက်တာလဲဆိုတာမျိုးပေါ့နော
်မြင်းညံမျိုးကနေစပြီးရန်ကုန်နိုင်ရေးကူညီမှုအသင်းကကားတွေနဲ့မြင်းညံတောင်သားဝဲလောင်ဒေသခံတွေကကျောင်းသားတွေနဲ့အတူလိုက်ပါခဲ့ပြီးကျောင်းသားတွေကိုစောင့်ရှောက်မှုပေးခဲ့တယ်လို့ဆိုပါတယ်မြင်းဆိုင်တောင်ကြားမှာတော့ရှေ့ပြေးသွားတဲ့ကားနှစီးတဲ့ကလူတွေကိုတားဆီးစစ်ဆေးတာတွေလုပ်ခဲ့တယ်ဆိုပြီးဆက်ပြောသွားပါတယ်
။အခုကြုံရတယ်ဗျရှေ့ရနေပြီးတော့ကားနှစီးကြုံရတယ်တစီးရဒီရှေ့ပြေးသွားတဲ့ဟာကိုဟိုသူတို့ကအဲကားရက်ခိုင်းပြီးတော့ဆွတ်တော့ကျွန်တော်တို့ကကျွန်တော်တို့ညဉ့်ညံတောင်းကဟိုကိုကိုနိုင်ဟိုအရာသူကြောင်းသားဆိုပြီးတော့ဆွတ်ချတယ်။နောက်ရှေ့တစီးကကြတော့ကျွန်တော်တို့အန်အန်ဒီယာအဖွဲ့ပေါ့နော်။ဒီလိုကျွန်တော်တို့ဝိုင်းဝန်းကူညီကိုရောက်နေတဲ့အန်အန်ဒီယာအဖွဲ့မှာဒီခြေကမ်းမှာထိုင်နေတဲ့ကိုရဲဝင်းကိုအကြောင်းသားဆိုပြီးတော့စွဆွဲတယ်စွဆွဲချတော့နောက်ကနေပြီးတော့ကျွန်တော်တို့ကနိုင်ငံလုံးဆိုင်ရာပညာရေးပြောင်းလဲမှုကွန်ရက်ကလို့ပြောတဲ့ခါကျတော့မှသူတို့တွေ့သွားပြီးတော့ကိုရဲဝင်းကိုကောက်တော့လွတ်ပြလိုက်တယ်ဒါပေမဲ့ကျွန်တော်တို့စစ်ကြောင်းဘက်ကတော့ပြန်လက်ကုန်မပေးဘူ
းမိသက်ကလက်နက်ကရင်းရရနဲ့အတူကျောင်းသားတွေကိုတားဆီးဖို့လှုံ့ဆော်နေတယ်လို့ညှိနှိုင်းမှုမရှိဘဲအတားဆီးတွေကိုဖောက်ထွက်ခဲ့ရတဲ့အတွက်ညမောင်ဖြစ်လာတဲ့အချိန်မှာကျောင်းသားတွေအနေနဲ့ကားဆီးဖို့တင့်တဲ့အကြောင်းနိုင်ကူညီမှုအသင်းကကိုကျော်သူကမြစ်တာရက်ခံခဲ့ပါဗါဒ ဒီအတွက်ចောင်းသားတွေဟာပုပ်ပလင်ရွာအဝင်ထိဆယ်မိုင်ခရီးကိုကားစီးခဲ့ရတယ်လို့ဆိုပါတယ်
။ဒီတောင်ကြားထဲမှာရောက်နေပြည်ရညာအေးမရှိဘူးတတော်မြောင်နေတူထားတာရှိရဲကျွန်တော်တို့ကင်မုံဝက်တန်နေဘာညာတွေဆိုတဲ့တရင်းနေရာလည်းရောက်နေတယ်။ဒီချိန်အလိုပဲကျွန်တော်တို့ဝဲလောင်ကနေစထွက်ပြီးဆိုပဲကိုကဟိုတချို့ရွာတွေမှာညောင်မင်းအောက်တွေမှာအလိုပေါ့နော်ဟိုဝါးတွေတုတ်တွေခြင်ထားတဲ့ဟိုလူ40လောက်ပြည့်တစ်ဖက်တစ်ချက်စီနဲ့ရှိနေတယ်ဆိုတာမျိုးတွေရွာသားတွေကသူတို့မြင်မြင်ပို့တွေ့ရှင်နေတတင်းလာပို့တယ်ည9နာရီလုံလုံရေးရချင်းနေတဲ့ခါမှာကဲကျောင်းသားတွေကိုပြောတယ်ကိုညမိုးလဲချုပ်ပြီးတော်တော်လဲမှောင်နေပြီလမ်းကိုတော့မရှိဘူးကျွန်တော်တို့မမြင်ရတော့ဘူးမမြင်ရတော့တဲ့အချိန်ဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီဇိုင်းမှန်မှန်လူတွေသိမရှိဘူးညီပြေးနေတဲ့ကိုကျော်သူတို့ရန်ကုန်ကနေတကူတကလာပြီးပုံနေတာအဲ့တော့ကိုကျော်သူရဲ့ဟိုဟာကိုလည်းလေးစားလိုက်တာတော့အချင်းအဲကျွန်တော်တို့ကားစီးပြီပါဆိုပြီးတော့ကျွန်တော်တို့အားလုံး10မိုင်စီးပါတယ
်ပုပ်ပလီရွာဘက်မှာတော့ဟော့ပြောပွဲတွေလုပ်ပြီးပုပ်ပားမျိုးကိုဆက်လက်ချီတက်လမ်းလျှောက်ခဲ့ရမှာည9နာရီကျော်အချိန်လောက်မှာတော့ပုပ်ပားမျိုးကိုရောက်ရှိခဲ့ပါတယ်ကျောင်းသားတွေကတော့အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီပညာရေးစနစ်ကိုဖော်ဆောင်နိုင်ခြင်းမရှိဘူးဆိုပြီးအစိုးရလွှတ်တော်ပညာရေးအဖွဲ့အစည်းဖြစ်တဲ့ NNER နဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီတို့လေးပွင့်ဆိုင်ဆွေးနွေးရမယ်ဆိုပြီးတောင်းဆိုထားတာဖြစ်ပါတယ်ရှင်
။ပြည်အောင်စစ်ခိုင်နဲ့ဖွံ့ဖြိုးရေးပါတီတစိတ်တက်ထားတဲ့ကြေးရည်စည်ရင်ကိုကောက်ယူပြီးရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုတွေလုပ်နိုင်ဖို့မန္တလေးမြို့ကပရဟိတဖွဲ့တစ်ခုကကြိုးပမ်းနေပါတယ်။အခုလိုကြေးရည်ကိုပါတီတစ်ခုရဲ့နာမည်တဲ့လှုပ်ဆောင်နေမှုတွေကရွေးကောက်ပွဲဥပဒေနဲ့ညီဆွမှုမရှိပေမဲ့လည်းဒီဒေသတွေကဆန္ဒမဲပေးပိုင်ခွင့်တွေအပေါ်တည်ရောက်နိုင်မှုရှိတဲ့အရေးကိုဥပဒေပညာရှင်တို့ကလည်းစိုးရိမ်နေကြတာပါ။အသေးစိတ်ကိုမတ်သိင်ထက်ကပြောပြပေးပါပါခင်ဗျာ။
မန္တလေးတိုင်းတွင်းကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်ခိုင်ဖြိုးကြေးရွာတွေအဖြစ်ဆိုင်းဖို့တက်ထားတဲ့ကြေးရွာတွေစီးရင်ကိုကောက်ယူဖို့မြစ်တာကမ်ပိန်းလှုပ်ရှားမှုအဖွဲ့ကစီစဉ်နေပါတယ်။ဒီလိုနိုင်ငံရေးပါတီတခုရဲ့ကြေးရွာတွေအဖြစ်သတ်မှတ်ခံထားရတာတွေကရွေးကောက်ပွဲတွေမှာမတရားမှုတွေဖြစ်လာနိုင်တာကြောင့်အခုလိုစီစဉ်ရတာလို့မြစ်တာကမ်ပိန်းကဦးဝင်းမြင့်ထွန်းကပြောပါတယ်။
ကြေးရွာစီရင်တော်ဖို့တဲ့မဟုတ်အဲ့ဒီကြေးရွာတွေရှေ့မှာအဲ့ပြည်ခိုင်မျိုးဆိုတဲ့တစိုက်တရားဒီရွေးကောက်ပွဲအတွက်ဟုတ်ကဲ့ညီရမှုမဖြစ်သေးတဲ့အားတွေကြောင်းတရားတွေဖြစ်တဲ့အတွက်လေသူတို့ပြောရင်အခုကြောင်းသားတွေအခုတွားနေတဲ့တောင်သာပတ်ကလည်းမှာအဲကျွေးရတွေအတွက်လမ်းထိပ်တွေမှာပြည်ခိုင်မျိုးစံပြကျွေးရပြည်ခိုင်မျိုးစံပြကျွေးရတွေဆိုပြီးအဲ့လိုတစိုက်တွေတက်ထားတာဒီအားတွေကခုနပြောလိုပဲသူတို့ကဒီပြည်ခိုင်မျိုးစံပြရွာဆိုတဲ့ဆိုင်းဟုတ်တွေကိုကျွန်တော်ကဖယ်ရှားမယ်ဖယ်ရှားပြီးဒါတွေကဒီကျွန်တော်နောက်တစ်ခါအဲရွာတွေမှာလည်းကျွန်တော်တို့အနေနဲ့မဲပတ်သက်တဲ့အသိပညာပေးမှုတွေပေါ့နော်မဲလိမ်မှုတွေမဲမတမာမှုတွေကျွန်တော်မဲဟိုကိုယ့်ရဲ့မဲပေးပိုင်ခွင့်နေမဲပေးပိုင်ခွင့်နဲ့လူတွေမပါခဲ့ဘူးဆိုရင်အဲ့လိုပေါ့မဲဒီရုပ်ောက်ပွဲပတ်သက်တဲ့ပညာပေးမှုတွေကျွန်တော်လုပ်ဆောင်ပါပါဗျာ
ပြည်ခိုင်ဖြိုးဆိုင်းဖုတ်တက်ထားတဲ့ကြေးရွာတွေကတော့နိုင်ငံတော်မှာရှိနေတာဖြစ်ပေမဲ့မန္တလေးတိုင်းအတွင်းမှာပဲတနိုင်တစ်ပိုင်ကောက်ယူသွားမှာဖြစ်တယ်လို့လည်းဦးဝင်းမြင့်ထွန်းကပြောပါတယ်အခုလိုနိုင်ငံရေးပါတီတစ်ခုရဲ့နာမည်ကိုတက်ပြီးကြေးရွာအစုအဖွဲ့တွေမှာဆောင်ရွက်မှုတွေကလက်ရှိရွေးကောက်ပွဲကော်မရှင်ဥပဒေနဲ့မညှိစိုးမိမဲ့ဒီကြေးရွာတွေမှာနေထိုင်ကြသူတွေရဲ့လွတ်လပ်စွာမဲဆန္ဒပေးပိုင်ခွင့်အပေါ်မှာတက်ရောက်မှုရှိမှာကိုလည်းစိုးရိမ်နေကြတာပါဥပဒေပညာရှင်ဦးခိုနီကတော့မဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ပြည်ခိုင်ချိုးကျွရာဆိုတာကအခုမှလုတ်ထားတော့မုံနေနေလေးကြာပြီခင်ဗျเนาะပြည်ခိုင်ချိုးကျွရာပြည်ခိုင်ချိုးစံပြကြေးရွာစသဖြင့်ပေါ့နော်ရွာနာမည်မြို့နာမည်ပေးတာကတော့ဒါအဓိကမကြပါဘူးကော်မရှင်ဥပဒေနဲ့လည်းမညှိပါဘူးအဲ့တော့မဲဆင်းမှာပါအောင်ဆိုတာအချို့ရအနာပိုင်းနဲ့ကော်မရှင်နဲ့ပေါင်းပြီးလုပ်လို့ရတယ်ကျွန်တော်တို့ဗမာနိုင်ငံလွတ်လာရေးအရ68နှစ်ရှိပြီနိုင်ငံသားလက်မှတ်မရှိတဲ့လူအများကြီးပဲဗမာဗုဒ္ဓဘာသာတွေပဲဗမာပြည်ဗမာဗုဒ္ဓဘာသာအများကြီးပဲဗျနော်တေကုံမီအဖိုးဖွားအဖေးမေးသေးနေပြီဒီကနေ့အထိတို့ကမှတ်ပုံတွေမရှိဘူးနိုင်ငံသားကပြားမရှိဘူးဗျနိုင်ငံသားစီစီရေးကပြားမရှိဘူးအဲ့တော့အခုတို့က6လအတွင်းထုတ်ပေးမယ်လို့ပြောတယ်ကြည့်လိုက်မယ်ဒီခန့်ချိုးထောက်ခံမယ်ဆို6လတွေထုတ်ပေးလိုက်လို့ရတယ်။ဘာဖြစ်လို့လဲဆိုတော့တိတ်တည်ကြတယ်ရုပ်ကြည့်တဲ့တာဗမာတွေဒီမှာဝိဒီမှာကြီးတဲ့ဟာတွေထုတ်ပေးလိုက်တာပဲ။ဘာထုတ်တော့ကပြားရုပ်ရှိတယ်။ဘုံဘူးဗမာပဲဒါလို့ဒီကုန်းကြီး NLD အမကန်နေ။အဲဒီခန့်ချိုးမဲပြပဲလို့ဟုတ်ဘူးဆိုရင်သူ့ကိုစစ်ပါပဲဗျ။နော်အဲ့တော့စစ်ပြီးတော့စစ်စင်းစဲပေါ့ဗျာ။စစ်စင်းစဲဆိုရင်အဲ့ဒါသူကယာယီကပြားထုတ်ပေးမယ်။ယာယီနိုင်ငံသားလက်မှတ်ဆောင်ဘူးလို့ခေါ်တယ်။သူ့ကိုနိုင်ငံသားမဟုတ်ဘူးလို့မငြင်းဘူး
။ဒါအပြင်လာမဲ့ရွေးကောက်ပွဲတွေတရားမျှတမှုရှိရေးအတွက်အခုလက်ရှိရွေးကောက်ပွဲကော်မရှင်ကိုလည်း2012ခုနှစ်မှာလွှတ်တော်ကပြင်ဆင်ပြဋ္ဌာန်းထားတဲ့ရွေးကောက်ပွဲဥပဒေနဲ့အညီအစိုးရဘက်ကပြင်ဆင်ဖွဲ့စည်းဖို့လွှတ်တော်ဘက်ကတိုက်တွန်းဖို့ကိုလည်းတရားလွှတ်တော်ရှင်းနေကြီးဦးကိုနီကပြောဆိုခဲ့ပါတယ်ရှင်
ဒီကနေ့အတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲခင်ဗျာဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်မတဘုတ်ကိုတင်ဆက်ပေးပါမယ်အမေရိကန်သမ္မတဘရက်ဩဘားမားဟာသူ့ရဲ့အိန္ဒိယနိုင်ငံသွင်းတာဂီးစင်အတွင်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြောကြားခဲ့တဲ့အပေါ်မွတ်စလင်ခေါင်းဆောင်တွေကချီးကျူးခဲ့ပါတယ်ဟိန္ဒူနဲ့လူနည်းစုဝင်တွေကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့သမိုင်းနောက်ခံရှိတဲ့အတိုင်းပြည်မှာဘာသာရေးလွတ်လပ်ခွင့်ပေးဖို့သူ့ရဲ့ဂီးစင်အတွင်းဇန်နဝါရီလ29ရက်နေ့နယူးဒေလီကစီရီဖို့ခန့်မှတ်မှာပြောကြားခဲ့တာပါဒီကြောင့်ဆက်လက်နားဆင်ကြပါခင်ဗျာအိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတဲ့ဘာသာရေးဆိုင်ရာကျင့်ဝတ်လုပ်ထုံးလုပ်နည်းတွေနဲ့ပတ်သက်ပြီးလွတ်လပ်ခွင့်ပေးဖို့ကိုမျက်ကွယ်မပြုဖို့သမ္မတဩဘားမားကအိန္ဒိယကိုသတိပေးခဲ့ပါတယ်။ All India Muslim Personnel Law Board အဖွဲ့ဝင်ကမယ်ဖာဦးခီကတော့သမ္မတဩဘားမားရဲ့ဘာသာရေးလွတ်လပ်ခွင့်မင်ခွန်းနဲ့ပတ်သက်ပြီးထောက်ခံပြောဆိုခဲ့ပါတယ်။
Barack Obama has already talked about it and he has even quoted
that Barack Obama ကတရင်တွေကိုဒီနေ့ကမ္ဘာ့အရွာမှာအမှောင်ချထားလို့မရတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီညမှာဘာပြောတယ်ဆိုတာကဘာကိုချက်ချင်းပြန့်သွားနိုင်ပါလေဘာသာရေးဖိနှိပ်မှုတွေဟာနေရာတိုင်းမှာရှိနေပြီးဒါဟာဒီမိုကရေစီလမ်းကြောင်းအတွက်ထိခိုက်နိုင်တာ
ပါအိန္ဒိယနဲ့ဗျူဟာမြောက်ဆက်ဆံရေးပုံမှန်ခိုင်မာလာဖို့ရည်ရွယ်တဲ့ခီးစဉ်အတွင်းပြောကြားခဲ့တဲ့ဒီမင်ကွန်းဟာအိန္ဒိယနိုင်ငံကိုဟိန္ဒူနိုင်ငံဖြစ်ကြောင်းကြေညာခြင်းနေတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့ဟိန္ဒူအမျိုးသားပါတီဘရတိယဂျနတာပါတီကိုပြောတယ်ဆိုပြီးတော့လည်းအတိတ်ပဲဖွင့်ဆိုနေကြပါတယ်။ဒါပေမဲ့လည်းမစ္စတာအိုဘားမားဟာဝန်ကြီးချုပ်မိုဒီကိုတရက်ရည်ညွှန်းပြောဆိုတာမျိုးတော့မရှိပါဘူး။ All India IMM Organization အဖွဲ့ဥက္ကဋ္ဌ Umar Ahmed Elyasi က
"उन्होंने जो एक संदेश
इंडिया को ပြောခဲ့တဲ့တမိုင်းဝင်စကားဟာအလုံးညီညွတ်ဖို့ဖြစ်ပါတယ်။တယောက်ယောက်ကိုရည်ရွယ်ပြောနေတာမျိုးယူဆလို့မရပါဘူး။
ဒီတော့အတွင်းအတိုက်ခံကွန်ဂရက်စ်ပါတီကမန်နိဂျာတော်ရီကဟိန္ဒူလှုပ်ရှားသူတွေအနေနဲ့သူတို့ဘာသာကိုနိုင်ငံရဲ့အဓိကဘာသာဖြစ်လာရေးအတွက်ထောက်ခံအားပေးနေတာပွင့်လင်းတဲ့ဒီမိုကရေစီစံထားချက်တွေနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့ဝေဖန်လိုက်ပါတယ်
။ Well President Barack Obama sent a very clear message to the BJP led NDA government.
သမ္မတဘရက်အိုဘားမားက BJP ပါတီဦးဆောင်တဲ့မိုဒီအစိုးရကိုရှင်းရှင်းလင်းလင်းအသိပေးခဲ့ပြီးဖြစ်ပါတယ်။သူတို့ပါတီအနေနဲ့ဘာသာရေးကူးပြောင်းမှုဘာသာရေးအတွက်တိုက်ပွဲဝင်မှုအမျိုးသမီးတွေကိုကလေးလေးယောက်မွေးဖို့အကြံပေးနေတဲ့မတင့်တော်တဲ့လှုံ့ဆော်မှုတွေဟာအိန္ဒိယမှာဘာသာရေးတီးခံမှုကိုအတော်လေးထိခိုက်စေနိုင်ပါတယ
် BJP ပါတီနဲ့ဆက်ဆက်တဲ့သဘောထားတင်မာသူတွေဟာဟိန္ဒူဘာသာအပေါ်လွှမ်းမှုတွေရှိလာနေတာကြောင့်ခရစ်ယာန်နဲ့မွတ်စလင်ဘာသာဝင်တွေဘာသာကူးပြောင်းလာဖို့လှုံ့ဆော်မှုတွေစတင်လာပြီးနောက်မှာဒီလိုဘာသာကူးပြောင်းမှုဟာသဘောထားကွဲစရာကိစ္စရပ်ဖြစ်လာနေပါတယ်အိန္ဒိယနိုင်ငံမှာလူဦးရေ 1.28 ဘီလီယံဟာဟိန္ဒူမဟုတ်တဲ့တခြားဘာသာဝင်တွေဖြစ်ပါတယ်ခင်ဗျာ
။သွားရရှိမှာခင်ဗျာ။သူပြင်ပြောင်းလဲရေးပြုလုပ်နေရဆိုရဲမြန်မာနိုင်ငံမှာသတင်းထောက်တွေကိုဖန်ဆီးထောင်ချတာတွေအပါအဝင်မီဒီယာအပေါ်မှာကန့်သတ်မှုတွေရှိလာတဲ့နိုင်ငံသားတွေရဲ့လွတ်လပ်မှုဟာအဆင့်နှိမ့်ကျသွားတယ်လို့နိုင်ငံတကာလူ့အဖွဲ့အစည်းလှုပ်ရှားသူတွေကထောက်ပြလာကြပါတယ်ဒီသုံးသပ်ချက်ကိုသောရရှိပြန်လက်ခံကြပါသလားတကယ်လို့မြန်မာနိုင်ငံသားတွေရဲ့လူခွင့်ရေးအစဉ်တန်းတကယ်နှိမ့်ကျသွားတဲ့ဆိုရင်ပြန်လဲကောင်းမွန်လာအောင်ဥမောလာအောင်ဘာတွေဆောင်ရွက်သင့်တယ်လဲဘယ်လိုလုပ်ရမလဲဆိုတာကိုအခုလာမယ့်စနေညတရက်လေးလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိပြန်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954 fax number 2323255952ဖြစ်ပါတယ် email လေးစာကတော့ burmese@vnews.com ဖြစ်ပါတယ်။တရားရေးပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။နောက်မယ့်စနေနေ့မှာတင်ဆက်မယ့်တရားရေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာ။သောရရှိမြခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီ။အင်တာနက်ဆာမျက်နှာ website လေးစာကတော့ www.burmese.voanews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးအပတ်တစ်ပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နှာထောင်လို့ရပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA American တန်ကနေ2015ခုနှစ်ဇန်နဝါရီလ29ရက်ကြာပါပြီနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းစူးစီးချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်အစီအစဉ်တွေဖြစ်တဲ့မြန်မာရေးသုံးသပ်ချက်နဲ့
ကျွန်မယုံကြည်တာကတော့ဒီ SME flow အများသားကိုတည်ထားကြတယ်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကို
ဒေါ်ရွှေဦးရဲ့သူယုံကြည်ရာအစီအစဉ်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဦးဆံမိုးဝေကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
အရင်ဆုံးတင်ပြချင်တာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့သဘောထားအမြင်ကဏ္ဍမှာထူအောင်ကျော်ရေးသားထားတဲ့ How religion is being used to win power in Myanmar မြန်မာနိုင်ငံမှာအာဏာရဖို့အတွက်ဘာသာရေးကိုဘယ်လိုအသုံးချနေသလဲဆိုတဲ့ဆောင်းပါးဖြစ်ပါတယ်။669ဆိုတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်ဖြစ်သူဥက္ကဋ္ဌဆိုတဲ့ဘုန်းကြီးဟာဗုဒ္ဓဘာသာကိုမတော်မတရားအသုံးချပြီးတော့ရွေးကောက်ပွဲမှာပြည်တော်စုကြက်ခိုင်ဖွံ့ဖြိုးရေးပါတီအနိုင်ရဖို့အတွက်ကြိုးပမ်းနေတယ်လို့အစချီရေးသားထားပါတယ်။အခုလအတွင်းအစွန်းရောက်မြန်မာဘုန်းကြီးတစ်ပါးဟာဗုဒ္ဓရဲ့ဆိုဆုံးမတရားကိုမထီမဲ့မြင်ပြုပြီးတော့တနင်္တဘိုးကျမ်းတက်တဲ့ဇဂလုံးကိုအသုံးပြုပြီးတော့မွတ်စလင်ဘာသာကိုဆန့်ကျင်တဲ့အမုန်းပွားရေးကိုလှုံ့ဆော်တဲ့တရားတွေဟောကြားခဲ့ပါတယ်။တချိန်တည်းမှာပဲအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိတ်တန့်အဖွဲ့ဝင်တယောက်ဟာဗုဒ္ဓနဲ့ဗုဒ္ဓဟောကြားခဲ့တဲ့ကိုကျင့်တရားတွေကိုထောက်ပြပြီးတော့အစွန်းရောက်ဘုန်းကြီးနဲ့သူ့ရဲ့အဖွဲ့ကိုဝေဖန်တဲ့အတွက်ဖမ်းဆီးထိန်းသိမ်းခံထားရပါတယ်။ဒီလိုလူပြောစရာအဖြစ်အပျက်တစ်ခုကိုနှိုင်းယှဉ်ကြည့်လိုက်ရင်အစိုးရဟာအခုနှစ်ကုန်ပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲမှာအနံ့ရရှိဖို့အတွက်ဘာသာရေးကိုအသုံးချပြီးတော့ကစားနေတယ်ဆိုတာကိုသိနိုင်လောက်တယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်။ဥဝီတူကကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကိုယင်တီးတဲ့စကလုံးသုံးပြီးတော့ဝေဖန်တက်ခိုက်ခဲ့တာကိုလည်းရေးပြထားပါတယ်။ NLD ပါတီရဲ့ထိတ်တန့်အဖွဲ့ဝင်တဦးဖြစ်တဲ့စာရေးဆရာထင်းလင်းဦးဟောပြောခဲ့တဲ့ဟောပြောချက်တွေကိုလည်းဘာသာပြန်ရေးပြထားပြီးတော့အဲ့ဒီထဲမှာသမရဦးသိန်းစိန်ဝန်ကြီးချုပ်တာဝန်ယူထားစဉ်ပခုတ်ကူမှာစစ်တပ်ကဖုံးတော်ကြီးသုံးပါးကိုဓာတ်တိုင်မှာကျိုးချပြီးတော့ရိုက်နှက်ခဲ့မှုကြောင့်ဗုဒ္ဓဟာမြန်မာနိုင်ငံသားလည်းမဟုတ်တလို့တိုင်းရင်းသားလည်းမဟုတ်ကြောင်းအမျိုးကိုသိချင်နေရင်ဗုဒ္ဓကိုဘာဖြစ်လို့ကိုယ်ကွယ်နေကြတယ်လဲဆိုပြီးတော့မေးခွန်းထုတ်ခဲ့ပြီးဗုဒ္ဓရဲ့ဟောကြားခဲ့တဲ့ဆိုဆုံးမှဖြစ်တဲ့ဓမ္မကိုလိုက်နာကိုယ်ကွယ်နေကြတာသာဖြစ်တဲ့အကြောင်းပြောခဲ့ပါတယ်တဲ့အဲ့ဒါနဲ့သူ့ကိုဗုဒ္ဓဘာသာပေါ်စော်ကားတိုက်ခိုက်တယ်ဆိုပြီးတော့ဖမ်းဆီးအရေးယူပြီးအာမခံတောင်မပေးဘူးလို့ဆိုပါတယ်တကယ်တော့ဆရာထင်းလင်းဦးဟာဗုဒ္ဓဘာသာကိုမစော်ကားပါဘူးဖမ်းဆီးခံရတဲ့အဓိကချက်ကတော့ဦးသိန်းစိန်ကိုဝေဖန်တာရဲ့669ရဲ့မြို့ချေဝါဒဆိုတာကိုထိပါလို့ဖမ်းဆီးထားတာပါဆိုပြီးတော့ထောက်ပြထားပါတယ်ဆောင်မရေးသားသူထူအောင်ကျော်ဆိုတာဟာတချိန်က EBSDF အဖွဲ့ရဲ့ဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဆောင်မအပြည့်စုံကိုဖတ်ရှုလို့ရင်တော့ thenationmultimedia.com မှာဖတ်ရှုနိုင်ပါလိမ့်ခင်ဗျာ
။နောက်ဆက်လက်တင်ပြချင်တာကတော့ James ကာကွယ်ရေးစာဆောင်မှာ John Griffith ရေးသားထားတဲ့သတင်းဆောင်မပါ။မြန်မာကာကွယ်ရေးဝန်ကြီးဌာနက2015ခုနှစ်အသုံးစရိတ်အတွက် American Dollar တန်ပေါင်း2500နဲ့ညီမျှတဲ့မြန်မာကျပ်ငွေ 1.61 ထရီလီယံကိုဇန်နဝါရီလ28ရက်နေ့မှာတောင်းခံလိုက်ကြောင်းရေးသားထားပါတယ်။ဒီလိုတောင်းခံလိုက်တဲ့ပမာဏကိုကြည့်ချင်းအားဖြင့်တစ်နှစ်ထက်တစ်နှစ်ဆယ်ရာခိုင်နှုန်းတိုးပြီးတောင်းဆိုထားပြီးတစ်မျိုးသားလုံးအသက်တင်ကုန်ထုတ်လုပ်မှုတန်ဖိုးရဲ့ 3.9 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ဒီငွေတွေကိုစစ်စင်ရေးအသုံးစရိတ်လက်နက်ခဲယံဝယ်ယူဖြည့်တင်းဖို့လစာတွေပေးဖို့စစ်ဖက်ဆိုင်ရာအဆောက်အုံပစ္စည်းကရိယာတွေကိုပြုပြင်ထိန်းသိမ်းဖို့စစ်မှုထမ်းတွေကိုလေ့ကျင့်သင်တန်းပေးဖို့အစရှိတဲ့နေရာတွေမှာအသုံးပြုဖို့ဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ကပြောဆိုကြောင်းရေးသားထားပါတယ်တကယ်လို့များဗန္နာရင်းနှစ်မတိုင်ခင်စစ်မှုထမ်းတွေရဲ့လစာတွေတိုးမြင့်ပေးဖို့တောင်းဆိုထားတာကိုလွှတ်တော်ကနေအတည်ပြုခဲ့ရင်နောက်ထပ်ကာကွယ်ရေးအသုံးစရိတ်ထပ်တိုးပြီးတောင်းခံပွဲရှိတယ်လို့ကာကွယ်ရေးဝန်ကြီးကပြောကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်စုံကို James ကာကွယ်ရေးစာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင
်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဦးဆံမိုးဝေနဲ့အတူတောင်းရင်ချင်းနိုင်ကအကူအညီတင်ဆက်ပေးတာဖြစ်ပါတယ်ခင်ဗျာအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ နေ့မနေ့တင်ပြမယ် AGM အသုံးညာ
Take your time
ဖြစ်ပါတယ်စာလုံးပေါင်းက T A K E take ကယူတာ Y O U R ယောကသင်ရယ် T I M E time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတူဦးကအချိန်ကိုယူတာပေါ့ AGM အဓိပ္ပာယ်ကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးဆေးဆေးလုပ်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I was told not to rush with my work so I took my time to finish it but I did it well
ကျွန်တော်လုပ်နေပတ်သက်လို့မလောဖို့ကျွန်တော်ကိုပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးဆေးဆေးပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I was told not to rush with my work, so I took my time to finish it, but I did it well.
အေးအေးဆေးဆေးပဲလုပ်ပါလောဖို့မလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ။
Take your time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။အခုတော့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးဖို့အလှည့်ကြပါပြီ။ဦးကျော်ဇန်သားကအစီအစဉ်တင်ဆက်ထားတာပါခင်ဗျာ။
မင်းတို့ခင်ဗျာအခုကချင်းစေနာဝန်ထမ်းဆရာမနှစ်ဦးရဲစက်သက်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အာရှလူခွင့်ကော်မရှင်ကကြီးညာရေးထုတ်တာကိုတွေးရပါတယ်အဲ့ဒီအထက်မှာတိကျတော့မဟုတ်ဘူးဒါပေမဲ့လည်းစစ်တပ်ကိုလည်းပဲညှဉ်းထားတဲ့သဘောကျွန်တော်နားလည်ပါတယ်ဆိုတော့ဒါစစ်တပ်ရဲ့လက်ချက်ဖြစ်တယ်လို့အတိအကျများအထောက်အထားရှိလားခင်ဗျာ
ဟုတ်ကဲ့ပါပြည်တွင်းစစ်ဖြစ်ပွားနေတဲ့ဒေသတွေမှာအထူးသဖြင့်ကချင်းပြည်နယ်ရှမ်းပြည်နယ်စတဲ့ဒေသတွေမှာကျူးလွန်နေပြမှုတော်တော်များများပါဒီစစ်တပ်ကပါဝင်ပတ်သက်နေတယ်ဆိုတာမျိုးကျွန်တော်တို့တော်တော်များများတွေ့ရတာဖြစ်တယ်ခမာရတွေရဲ့လက်အောက်ခံတပ်သားတွေအရာရှိတွေကျူးလွန်နေအစဉ်လာတွေကျွန်တော်တို့တွေ့ရတာဖြစ်တယ်ဒါကြောင့်ဒီမှုမှာလည်းကျွန်တော်တို့ကဖြည့်ရမှန်ပေါ်ပေါက်နိုင်ဖို့အတွက်အများဆုံးစုံလမ်းစစ်ဆေးပေးဖို့အတွက်တက်ဆိုင်ရာညောင်ဘက်တိုင်းစစ်ဌာနချုပ်လက်အောက်မှာရှိတဲ့ခြေမှန်တပ်ချင်းမှုအသီးသီးနဲ့ကောက်ဝေးဝင်ကြီးဌာနအသီးသီးအဲ့ဒီတွေကိုကျွန်တော်တို့ဒီညံဆုံးစုံစမ်းဖော်ထုတ်ပေးဖို့တရားခဏဖြစ်ပါတယ
်။ဦးမင်းဦးပြောတဲ့စကားကိုကြည့်မယ်ဆိုရင်စစ်တပ်ရဲ့လက်ချက်ဖြစ်တဲ့ဆိုတော့ဒါဥပဒေစကားနဲ့ပြောမယ်ဆိုရင် circumstantial evidence မှာမရှိသေးဘူးပေါ့ခင်ဗျာ။ဦးမင်းဦးပြောတာ generalization ပေါ့ဒီပြည်တွင်းစစ်ဖြစ်နေတဲ့နေရာမှာဖြစ်နေရင်သူတို့ပါတတ်တယ်ဆိုတဲ့သဘောမျိုးပဲရှိတာပေါ့
။ဟုတ်ကဲ့ပါ။ဟိုကျွန်တော်တို့ကပြောရတဲ့ကိစ္စမှာဒီတမှုတွေလည်းမကပါဘူး။ငွေတဲ့တနည်းခွဲလောက်ကဖြစ်ခဲ့တဲ့ပြည်မျိုးရဲ့နဂရီတရာအောင်မှဖြစ်ခဲ့တဲ့အမှုတွေမှာလည်းစစ်သားတွေပါဝင်ပတ်သက်တဲ့အမှုတွေရှိခဲ့တယ်ဆိုတော့ကျွန်တော်တွေ့ရတယ်။ဒါပေမဲ့ယနေ့ထက်တိုင်တမတော်ကတပ်သားတွေအရာရှိတွေပါဝင်ကျူးလွန်တဲ့ဒီအဓမ္မပြုကျင့်မှုတွေမှာထိထိရောက်ရောက်ရေးယူတာယနေ့ထက်တိုင်မရှိသေးဘူးဆိုတာတွေကိုကျွန်တော်တို့အဓိကဆောင်ပီးဖော်ပြလိုတဲ့အတွက်ဒီတမတော်စစ်ကြောင်းကိုကျွန်တော်တို့ဖော်ပြအရင်ဖြစ်ပါတယ
်အခုတော့ဒီအဲ့ဒီနားမှာစကန်းချနေတဲ့စစ်တပ်ထက်ကတပ်သား20လောက်ကိုလည်းပဲသူတို့ DNA ယူပြီးတော့စစ်ဆေးဖို့ဆိုပြီးတော့ခွင့်ပြုထားတယ်လို့တွေ့ရပါတယ်ဆိုတော့ဒီနေရာမှာအမှုမှန်ပေါ်ပေါက်ရေးအတွက်စစ်တပ်ကိုယ်တိုင်ကပူးပေါင်းဆောင်ရွက်လာတယ်လို့ကျွန်တော်အသိမှတ်ပြုရမှာပေါ့ခင်ဗျာဟုတ်ပါလား
အဲ့ဒီလိုပြောမယ်ဆိုရင်တော့ပြောနိုင်တော့ပါဗျာဒါပေမဲ့ဒီလိုပြည်မှုဆိုင်ရာမှုတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့2008ဖွဲ့စည်းပုံခြေကောင်းဥပဒေရတမတော်နဲ့ဆိုင်တဲ့ကိစ္စရများကိုစစ်တပ်ကသာကင်တွယ်ဖြေရှင်းမယ်ဆိုပြီးတော့စစ်ခုံရုံးကိုပို့တဲ့ပို့ပြီးတော့စစ်ဆေးစီရင်တာတွေပဲကျွန်တော်တို့တွေ့ရပါတယ်အဲ့တော့အရင်ရင်နှုံးကလို့ဒီလိုမျိုးစစ်ဖက်နယ်ပဲကျူးလွန်တဲ့ပြစ်မှုတွေကိုအရက်ဖက်တရားရုံးမှာစစ်ပြီးအပြစ်ပေးတာကလုံးဝမရှိတော့ဘူးဆိုတာကိုကျွန်တော်တို့တွေ့ရတယ်အာရမပြုခြင်းမှုနော်လူတတ်မှုစားရမှုတွေအလုံးကိုစစ်ခုံရုံကနေပြီးတော့ပဲစစ်ဆေးပြပေးစီရင်နေတယ်ဆိုတာတွေကိုကျွန်တော်တို့သိရတယ်အဲ့ဒီလိုပြပေးစီရင်တဲ့အခါမှာလည်းဒီပြစ်ဒဏ်တွေက ချီရောက်တဲ့ပြည်တံတွေမဟုတ်ပဲနဲ့နှစ်လတန်မျိုးသုံးလတန်မျိုးရာဘူးတစင်းလျှော့ချတာမျိုးပြည်တံပြီးတယ်ဆိုတာတွေကိုကျွန်တော်တို့တော်တော်များများကြားသိကြပါတယ်ခင်ဗျ
။စေုပ်ထိုးရေးကာလတွေမှာအရေးခင်ကာလတွေမှာအရသားတွေကိုဖန်ပြီးတော့စစ်ခုံရုံးကစီရင်လိုက်တဲ့ကိစ္စတွေကြတော့ပြည်တံတွေကအတော်မြင့်မြင့်မာမာအဆက်မတန်ပြည်မှုနဲ့ပြည်တံမမျှလောက်အောင်ကြီးမားတဲ့ပြည်တံတွေချခဲ့ပါတယ်။အခုကြတော့သူတို့အမှုတွေကြတော့ဆော့ဆော့ပေါ်ပေါ်လုံနေဆိုတဲ့သဘောလားခင်ဗျာ။သူတို့ရဲ့ဥပဒေထဲမှာဘယ်လိုများပြဋ္ဌာန်းထားလို့လဲဟာ
တတွင်းစစ်တရားရုံးနေဖွဲ့စည်းထားတဲ့ပုံစံမှာကျွန်တော်တို့သိရသလောက်ကအချင်းကြီးနဲ့စစ်ဆေးစီရင်တာပဲများပါတယ်ပြည်မှုကျူးလွန်မယ်လို့ဆွဆဲခံရတဲ့တပ်မတော်သားဖက်ကတော့မှခုခံခြေပနိုင်တဲ့အခွင့်အရေးမရှိဘူးဆိုတာလည်းကျွန်တော်ကြားသိရပါတယ်အဲ့တော့အချင်းကြီးနဲ့စစ်ဆေးစီရင်တာဖြစ်တဲ့အတွက်တပ်မတော်တရားရုံးကတပ်အတွင်းကဘယ်လိုစစ်ဆေးစီရင်တယ်ဆိုတာကိုပြင်ပကဥပဒေကြမ်းကျင်တဲ့သူတွေလည်းမသိနိုင်ပါဘူး။ဆရာဝန်တွေလည်းတပ်ပြီးထွက်ချက်မပြီးနိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့ကဒီမှုမှာတမလို့သားတွေဒါတကယ်တမ်းပါဝင်ပတ်သက်ကျူးလွန်နေတဲ့ကိစ္စဖြစ်တယ်ဆိုလို့ရှိရင်အရဖက်တရားရုံးကိုရွှေ့ပြောင်းပြီးတော့ဒီမှုကိုစစ်ဆေးစီရင်ပေးဖို့ပါကျွန်တော်တို့ကလေးနဲ့ဒါတောင်းဆိုတာဖြစ်တယ
်။အခုယာသိမီကလောလောလောလောဆိုကိုပါကြီးအသက်ခံရတဲ့အမှုလည်းပဲကြုံခဲ့ရပါတယ်အဲ့ဒီအမှုကစစ်တပ်ကစစ်ဆေးခဲ့သလားအရဖက်တရားရုံးကစစ်ဆေးသလားဆိုတာလည်းနည်းနည်းရှင်းပြအောင်ခင်ဗျာ
ကိုပါကြီးမှုနဲ့ပတ်သက်လို့ကိုပါကြီးရဲ့ဇနီးမသန္တာကနေပြီးတော့တင်မှုပေးခြင်းရဲစခန်းမှာဖွင့်ထားတယ်ဆိုတာကိုကျွန်တော်သိရတယ်သို့တော်လည်းပဲတင်မှုပေးခြင်းကဘာမှဆက်လက်ပြီးတော့ဆောင်ရွက်မှုမရှိဘူးလို့ကျွန်တော်နောက်ဆုံးအချိန်ညသိရပါတယ်ပထမဆုံးကတော့မြန်မာနိုင်ငံလူ့ခွင့်ရေးအမျိုးသားလူ့ခွင့်ရေးကော်မရှင်အစီအစဉ်ကထွက်လာပြီးရင်အရေးယူပေးမယ်ဆက်လက်ဆောင်ရွက်စစ်ဆေးမယ်လို့ပြောဆိုခဲ့တော့လည်းပဲမြို့သားလူ့ခွင့်ရေးကော်မရှင်အစီအစဉ်ကသာထွက်လာပြီးတဲ့နောက်ပိုင်းမှာဒီအမှုကလုံးဝဆောင်ရွက်စစ်ဆေးမှုလည်းမရှိဘူးရပ်တန့်နေတဲ့သဘောမျိုးဖြစ်တယ်ဆိုတော့ကျွန်တော်သိရတယ်စစ်တပ်ကပါဝင်ပတ်သက်တဲ့အမှုဖြစ်ခဲ့ရင်တော့မှဒီလူ့ခွင့်ရေးကော်မရှင်ရဲ့အစီအစဉ်ကမှာတမတော်အရာရှိတွေကတမတော်မင်းကြီးအတွင်းမှာကိဆုံးသွားတဲ့လူတယောက်ဖြစ်ခဲ့ရင်အမြန်ဆုံးတက်ဆိုင်ရာရဲစခန်းနဲ့တရားရုံးကိုအကြောင်းကြားရမယ်ဒါတွေကိုမလုပ်ခဲ့တာကိုတော့မှမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကထောက်ပြပြောဆိုတာမရှိဘူးဆိုတာကိုကျွန်တော်တွေ့ရပါတယ
်အဲ့ဒီကိုပါကြီးအမှုကိုပဲနည်းနည်းဆက်မယ်ဆိုရင်ဦးမင်းညူကရှင်းနေတယောက်အနေနဲ့အခုတွေ့ရှိရတဲ့သက်သေအထောက်အထားတွေကစစ်တပ်ရဲ့လက်ချက်ဆိုတာအတော်လေးခိုင်ခိုင်လုံလုံတွေ့ရတာခင်ဗျာပြောနိုင်ကြလား
ဟုတ်ကဲ့ပါကျွန်တော်တို့ကြားသိရသလောက်ပေါ့နော်အဲတော်တော်များများကစစ်တပ်ရဲ့ခြေမြန်တပ်ရင်းတပ်သားတွေပါဝင်ကျူးလွန်နေပြစ်မှုဆိုတာတွေကိုကျွန်တော်တို့တော်တော်များများသိရပါတယ်ဒါကတော့ကျွန်တော်တို့တရားဝင်မဟုတ်တော့လည်းပဲဒီဒေသခံပြည်သူလူထုတွေနဲ့တက်ဆိုင်ရာ NGO အဖွဲ့အစည်းတွေကပြောကြားပြီးတဲ့သတင်းတွေအရကျွန်တော်တို့ဒီတပ်မတော်သားတွေပါဝင်ပတ်သက်နေတယ်ဆိုတာကိုကျွန်တော်သိရပါတယ်
ဆိုတော့အခုကချင်းစေတနာဝန်ထမ်းဆရာမလေးနှစ်ဦးရဲ့အမှုကြတော့ကဒီဟာလူခွင့်ရေးမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတစုံတရာဆောင်ရွက်ဖို့ဦးမင်းလင်ဦးတို့ဒီနိုင်ငံတကာလူအဖွဲ့အစည်းအဖွဲ့တွေအနေနဲ့တိုက်တွန်းတာတွေတောင်းဆိုတာတွေရှိပါလား
အာကျွန်တော်တို့အများကြီးတောင်းဆိုခဲ့ပူတော့ဗျာသို့တော်လည်းပဲမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်မှာကသူ့ရဲ့မူဝါဒရှိတယ်ဗျာအဲ့တော့တရားဆွဲဆိုရမယ်ကိစ္စရပ်တွေနဲ့ပတ်သက်လို့သူကဝင်ရောက်ဆက်ပြခြင်းမပြုဘူးဒုတိယတစ်ချက်အနေနဲ့ကတရားစွဲဆိုနေဆဲဖြစ်ရင်လေမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတရားရုံးပေါ်မှာဘာမှမဟုတ်အနာပေးခြင်းမရှိဘူးတရားရုံးကစစ်ဆေးစီရင်ပြီးတဲ့အမှုတွေကိုလေမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကပါဝင်ပတ်သက်မှုမရှိဘူးလို့တိတိကျကျသူတို့ကဖော်ပြထားတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဒီကိစ္စရဲ့ဒီများဆောင်ရွက်ပေးမလဲဆိုတာတော့ကျွန်တော်တို့တော်တော်စဉ်းစားခဲ့တဲ့အခြေအနေမျိုးဖြစ်နေပါတယ်ခင်ဗျာ
ဆိုတော့တချို့နိုင်ငံတွေမှာအထူးသဖြင့်ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာအမျိုးသားလူ့ခွင့်ရေးကော်မရှင်များသည်သူတို့နိုင်ငံရဲ့တရားစီရင်ရေးကိစ္စမှာဝင်ရောက်ပြီးတော့ဝေဖန်ဆွဲဖက်ပိုင်ခွင့်ရှိကြပါသခင်ဗျာ
ဒီနိုင်ငံတကာမှာဖွဲ့ထားတဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်တော်တော်များများမှာကျွန်တော်တို့အာရှနိုင်ငံမပါဘူးပေါ့နော်အဲ့ဒီနိုင်ငံတော်တော်များများကလွတ်လပ်တဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့တွေဖြစ်ပါတယ်။
ဟ ဟုတ်ကဲ့နောက်တစ်ခုကျွန်တော်မေးချင်တာကကနာဥမင်းလင်ကဥမင်းနူတို့အဖွဲ့ကလည်းအရှလူခွင့်ရေးကမရှင်ဆိုတော့အာရှတိုက်ကနိုင်ငံတွေမှာတော့မဟုတ်ဘူးပေါ့ဆိုပြီးတော့ပြောသွားတဲ့နေရာမှာရှိရတယ်ဆိုတော့အာရှတိုက်နိုင်ငံတွေရဲ့လူခွင့်ရေးကော်မရှင်တွေအမျိုးသားလူခွင့်ရေးကော်မရှင်တွေဟာလည်းပဲအနောက်တိုင်းဒီမိုကရေစီထုံးကားတဲ့နိုင်ငံတွေလောက်မမြင်ဘူးလို့ဆိုရင်မမှားဘူးဆိုတဲ့သဘောမျိုးကျွန်တော်အဓိပ္ပာယ်ကောက်ယူချင်ပါတယ်အဲ့ဒါမှန်ပါလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာ
ဆိုတော့အဲ့မြန်မာနိုင်ငံရဲ့အမျိုးသားလူခွင့်ရေးကော်မရှင်ကိုအဲ့ဒီအိမ်နီးချင်းတွေနဲ့နှိုင်းယှဉ်မယ်ဆိုရင်ကောနောက်မှထားမလားရှေ့မှထားမလားဒန်းလူထားမလားခင်ဗျာ
ပြောရမယ်ဆိုလို့ရှိရင်တော့နောက်မှအားမယ်အချိန်ဒီမျိုးတော့ပြစ်တယ်ပေါ့နော်ဥပမာအဖြစ်ပြောရရင်ကျွန်တော်တို့အိမ်ကြီးထိုင်းနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကကျွန်တော်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ထက်တောင်မှသူကနည်းနည်းပုံပြီးတော့လုံနိုင်သေးတဲ့အချိန်ဒီမျိုးရှိပါတယ်အ
ဲ့ဒီတော့ဒီဆီယမ်မာလေးနှစ်ယောက်ရဲဆက်ဆက်သက်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဥမင်းလူရောဒီလိုကြီးညာချက်ထုတ်တဲ့အပြင်ဘာများတိုက်တွန်းဆောင်ရွက်နိုင်တဲ့အခြေအနေရှိပါလဲခင်ဗျာအချင်းချင်းတွဲဆုံညှိနှိုင်းတာဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်မယ်ပို့ပြီးလူခွင့်ထွန်းကားလာအောင်ဆိုတာမျိုးဥမင်းလူရောကော်မရှင်ဘက်ကကန့်လန့်တာများရှိပါလား
ပူးပေါင်းဆောင်ရွက်ဖို့အတွက်ကန့်လန့်ထားတဲ့ကိစ္စတွေတော့မရှိပါဘူးသို့တော်လည်းပဲဟိုအခါလျော်စွာကျွန်တော်တို့ဒီ American Center a British consul စားတဲ့ဌာနကြီးအနေပြီးတော့ပင်တိုင်းနေခေါ်ယူပေးပို့တဲ့ပို့ချတဲ့အခါတိုင်းမှာတော့ကျွန်တော်အာရှလူခွင့်ကော်မရှင်ကနေပြီးတော့တွားရောက်ပင်တိုင်းနေပို့ချတယ်ဆိုတာကိုကျွန်တော်ပြရမယ
်ဆိုတော့အဲ့ဒီမြန်မာနိုင်ငံလူခွင့်ကော်မရှင်ရဲ့တရားဝင်တွေ့ဆုံပြီးတော့ဒါညှိနှိုင်းဆောင်ရွက်ဖို့ဆိုတာတော့အစီအစဉ်မရှိသေးဘူးပေါ့
မရှိသေးပါဘူးသူတို့ကတော့ပြောတယ်ဥစင်မြိုင်တို့ကတော့ပင်တိုင်းနေဖွင့်နေတယ်ဆိုရင်သူတို့ပြောပါသူတို့အတတ်နိုင်ဆုံးပူးပေါင်းဆောင်ရွက်ပြီးမယ်လို့တော့ပြောတယ်ဒါပေမဲ့ကျွန်တော်တို့ကတီရိလင်္ကာရဲ့နမူနာကိုကောင်းကောင်းရထားတာဖြစ်တဲ့အတွက်ဒီအာရှဒေသမှာအစိုးရနဲ့ပေါင်းပြီးတော့ဒီလူခွင့်ရေးကိစ္စတွေပူးပေါင်းဆောင်ရွက်ဖို့ဆိုတာမလွယ်နိုင်သေးတဲ့အခြေအနေမျိုးဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ဒီဥစ္စာကိုဘာမှမပြောသေးပါဘူ
း။ဆိုတော့နောက်ဆုံးတစ်ခုမေးချင်တာကအခုဆီယမာလေးနှစ်ယောက်ရဲဆက်ဆက်အသက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကတစုံတရာဆောင်ရွက်လာနိုင်တယ်လို့မျောလင်းပါသလားဆောင်ရွက်လာရင်တော့ထိရောက်မှုရှိလိမ့်မယ်လို့ယူဆနိုင်ပါသလားခင်ဗျာ
ဒီလိုမျိုးလူခွင့်ရေးချုပ်ပေါက်ခံရတဲ့ကိစ္စရဲ့ဒီဖြစ်တိုင်းဖြစ်တိုင်းမှာမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကနေပြီးတော့ပြောလာတာတော့တိုင်ကြားလို့ရှိရင်ကျွန်တော်တို့ကလက်ခံဆောင်ရွက်ပြီးပါတယ်ထိုက်ပင်နဲ့စုံစမ်းမှုတွေပြုလုပ်ပါတယ်ဒါလောက်ပါပဲဒီထက်ပိုပြီးတော့လုပ်တဲ့ဥစ္စာဘာမှမရှိသေးပါဘူးဥပမာအဖြစ်ပန်းအောင်ရဲ့လဖိုင်းကိုင်းရင်ဆိုတဲ့ကချင်မျိုးသားနှစ်ဦးကိုမတရားသိမ်းတဲ့ဆက်သွယ်ဆောင်ရွက်တယ်ဆိုပြီးတော့ပြည်ထောင်စုချမှတ်ထားတာရှိတယ်။အဲ့တော့စစ်ကြောရေးမှာယောက်ျားချင်းလိင်လူဆက်ဆံခိုင်းတဲ့ကိစ္စရတဲ့အထိချိုးဖောက်ခံရတယ်ဆိုတာတွေကိုကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့အထူးကိုယ်စားလှယ်ရဟင်းကြီးကိုယ်တိုင်အဲ့ဒီလူတွေနဲ့တွားရောက်တွေ့ဆုံပြီးတော့သိရှိပြီးဖြစ်တယ်။သို့တော်လည်းပဲယနေ့ထက်တိုင်ဒီမှုကိုလည်းရည်ယူဆောင်ရွက်ပေးခြင်းမရှိသေးဘူးဆိုတာတွေကိုကျွန်တော်သိရတယ်။မတရားဆွဆွဲခံပြီးတော့ထောင်ချခံနေရတဲ့ရဲခန့်နှုတ်ဦးကိုလည်းခုချိန်ကြီးပြန်လဲလွတ်ပေးနိုင်ခြင်းမရှိသေးဘူးဆိုတာကျွန်တော်တွေ့ရတယ
်။ဆိုတော့ဒီဆီယမားနှုတ်ဦးကိစ္စလည်းပဲတိုင်ကြားတယ်လို့ကြားပြီလားခင်ဗျ
ာ။ကာယကံရှင်ကတိုင်ကြားရင်ရည်ယူဆောင်ရွက်ပေးမယ်လို့ပြောတယ်။သို့တော်လည်းပဲအဲ့ဒီလိုတိုင်ကြားလိုက်တဲ့အတွက်ဒုက္ခရောက်သွားတာလည်းရှိတယ်။အဲ့ဒီဥစ္စာကတော့ချင်းပြည်နယ်အတွင်းမှာပဲဖြစ်ခဲ့တဲ့ဗန်ဆောင်ဆိုတဲ့ကျောင်းသူတူလေးရဲ့မိဘသမီးဖြစ်တဲ့သူကိုအဲ့ဒီနေမြေကန်တအချင်းချင်းမှာယူပြီးတော့ပြစ်ခတ်တဲ့အခါမှာတည်ဆုံးသွားတယ်။တည်ဆုံးလို့လူခွင့်ကော်မရှင်ကိုတိုင်တယ်။အဲ့တော့ဒီနေမြေကန်တကနေပြီးတော့ဥပဒေဆောင်ပေါ်မှာအစိုးရကိုမမှန်တဲ့တင်းနေပေးပြီးတော့တာဝန်ဝတ္တရားနှောက်ယှက်တယ်ဆိုတဲ့မှုနဲ့တရားစွဲထားတယ်။ခုချိန်ဒီအဲ့ဒီမှုကလည်းမပြီးသေးပါဘူး။အဲ့တော့တိုင်ရမယ်ဆိုလို့ရှိရင်လည်းအဲ့ဒီလိုပြဿနာနဲ့ရင်ဆိုင်ကြုံတွေ့ရတာ
မြမရေးသုံးသက်ချက်စီစဉ်မှုဦးကျော်စံသားကစီစဉ်တင်ဆက်ထားတာပါ Good Fat သူယုံကြည်ရာစီစဉ်မှာတော့မြမနိုင်ငံကအသေးစားနဲ့အလက်စားစီဝါရေးလုပ်ငန်းတွေကိုလေ့လာနေတဲ့မတ်ရွှေဦးရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
မ
ကျွန်မနာမည်ကတော့မတ်ချွေပါရှင်ကျွန်မယုံကြည်တာကတော့ဒီ SME flow အများအားဖြင့်ဥတည်ထားကြတဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကိုအပေးပေးခြင်းအပြင်ကျန်းကျူရေးတက္ကသိုလ်စီးပွားရေးဌာနတိုးတက်မှုကိုတိတိယောက်ယောက်အထောက်အပံ့ပြုမယ်လို့ကျွန်မယုံကြည်ပါတယ်ဒီအသေးစားနဲ့စီးပွားရေးအလက်စားစီးပွားရေးလုပ်ငန်းတွေကကျွန်မတို့တိုင်းပြည်ရဲ့အရေးအကြီးဆုံးဌာနမှာပါဝင်နေပါတယ်ဒီမှာတိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းအားလုံးရဲ့ထူးထူးပေါင်း94,000ကျောင်းလောက်ကဒီအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေဖြစ်တဲ့အတွက်ကြောင့်မို့လို့ဒီလုပ်ငန်းတွေကိုတော့အဓိကထားပြီးတော့တန်ဖိုးပေးခြင်းအပြင်တိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းရေးအတွက်အနေနဲ့ GDP နောက်ပြီးတော့အလုပ်ဆိုင်ခွင့်ရနေတဲ့ပို့ကုန်ကဏ္ဍတွေလည်းတိတိကျကျကျတော့ပြောင်းလဲပေးတတ်စီနိုင်တယ်လို့ကျွန်မယုံကြည်ရတယ်ဒီအတင်းတန်းအလကားစီးပွားရေးလုပ်ငန်းတွေကိုတပ်ပိုးရနေရတာလည်းပေါ့နော်အဓိကအဖြစ်လက်ရှိမှာဒီလုပ်ငန်းတွေမှာရှိတဲ့ဌာနရေးကျန်တဲ့ခံစားချက်ကိုပထမဦးစားပေးအနေနဲ့လုပ်ဆောင်ပေးမယ်လို့ကျွန်တော်ထင်ပါတယ်။အခုလည်းဆိုတော့ဒီနေ့နိုင်ငံသားတွေဒီကားပေါ့နော်တိုက်ပြည်တွေမှာရှိတဲ့ဒီအသေးစားတွေအလကားစီးပွားရေးလုပ်ငန်းအားလုံးကိုပေါ့နော်ဒီအားလုံးကတော့ပထမဦးဆုံးအဲ့ချက်အနေနဲ့ဒီအမေရခြင်းအကြံဉာဏ်ကကျောင်းရည်မှာရှိရကိုကျိုင်းရဲ့ကျွန်တော်မိမိလို့ခံရရမယ်ခံရရေးကိုခံရရမှာအားလုံးရဲ့အတွက်ကြာဆုံးရတဲ့အချက်ကနံပါတ်1အနေနဲ့ရှိပါတယ်။အဲဒါကြောင့်မို့လို့ဒီလက်ရှိမှာကျွန်တော်ဒီမတိယတလောက်ဆိုရင်တော့ဒီစမ်းတဲ့ချာတာဆိုင်ရဲ့ GIS ပေါ်မှာချာနေအဖက်ကြီးရတယ်ဒီမတိယတိုင်းတစ်ခုတည်းမှာရှိရအသေးစားနဲ့လက်စားစီးပွားရေးကျွန်တော်ရှင်တွေကိုဒီဌာနရေးဆိုင်ရာခင်ဗျားခံရမှုကျန်တဲ့နေကိုပြေးနေလို့ဒီမတိယတူလာပါတယ်။နောက်ပြီးတော့ဒုတိယအနေနဲ့ကတော့ဒီအသေးစားတဲ့အလက်စားစီးပွားရေးလုပ်ငန်းရှင်တွေပေါ့။ဒါကျမကျမတို့ဘယ်အတိုင်းကျန်တဲ့ရှင်တွေဒီလုပ်ငန်းရှင်တွေပေါ့။ဒါကအတွင်းအထူးသဖြင့်ဒီအစီအရင်တိုင်းဒီလုပ်ငန်းရှင်တွေအခြားစီးပွားရေးလုပ်ငန်းတွေနဲ့အတူတူပေါ့နော်။ဒီကိစ္စမှာနေရာရနိုင်ဖို့အတွက်ပြင်ဆင်ခရာရှိတာတွေကိုပြင်ဆင်ထားပြီးတော့ဒီလိုနဲ့တိုင်းဒီပေါ့နော်။ဒီဒီကတည်းကကျမတို့တိုင်းကအနေနဲ့လည်းဒီချက်တင်ပြီးလို့ပြည်ပထားတဲ့အမှန်ထင်နေတယ်ကျွန်မလည်းအခုဒီအသေးစားတဲ့အလက်ခံစီးပွားရေးကဏ္ဍကိုလေ့လာနေတဲ့အကြောင်းကိုတူဖြစ်တဲ့အတွက်ပေါ့နော်ကျွန်မတို့တိုင်းပြည်မှာဒီလိုလိုတွေတိကျထည့်ဝင်ကြတဲ့ဖြစ်နေပြီးပေါ့နော်ခရီးစားလူတွေကအများကြီးရှိပါတယ်။ဒါနဲ့အဲ့ဒါကိုကျွန်မတို့လေ့လာလို့ရှိနေပေါ့နော်အများဆုံးနေရာတွေကောင်းတာဖြစ်တဲ့လူငယ်ရင်းလေးတွေပေါ့နော်ဒီစီးပွားရေးကအများကြီးအရေးပါတဲ့ကဏ္ဍဆိုလို့လေ့လာတာလို့ရှိဒီလေ့လာထားတဲ့လူကျွန်မဆိုတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒီလိုတော့တာရှင်နေစာရေးတော့ဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်သချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လို့ရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2392382555လေးဖြစ်ပြီး fax နံပါတ်က2392382555ဖြစ်ပါတယ်မြန်မာပြည်ကနေတဆင့်စာနဲ့ရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။မြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုအတွက်အခက်အခဲဆုံးနဲ့ရှုပ်ထွေးဆုံးစိန်ခေါ်မှုတွေကတစ်ခုအဖြစ်ပါဝင်တဲ့အကြောင်းမကြသေးခင်ကအမေရိကန်ကွန်ဂရက်လွှတ်တော်ကြားနာပွဲမှာမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဆမ်ကင်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့ရန်လိုပြီးတော့တည်ငြိမ်မှုကိုပြပြားစေမဲ့အပြုမူနဲ့မူဝါဒတွေကြောင့်စိတ်နှောက်ယှက်ဖြစ်စရာနမူနာတစ်ခုဖြစ်နေလေ။မကြသေးခင်ကဆိုနီရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကိုစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့တာနဲ့အမေရိကန်ရုပ်ရှင်ယုံနေတဲ့ပိဋိတ်သက်တွေကိုအကြမ်းဖက်တိုက်ခိုက်မယ်ဆိုပြီးတော့နောက်ဆက်တွဲချင်းချောက်ခဲ့တာတွေကိုတွေ့ခဲ့ရပါတယ်။မဟုတ်ဆိုရစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စနစ်တကျစစ်ဆေးချက်အရာဒီတိုက်ခိုက်မှုကိုမြောက်ကိုရီးယားအစိုးရကလုံဆောင်ခဲ့တာဖြစ်တာကိုလည်းတွေ့ခဲ့ကြရတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့အမေရိကန်နိုင်ငံသားတွေအမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့ဖွဲ့စည်းပုံခြေကံဥပဒေအရလွတ်လပ်စွာပြောဆိုခွင့်ပေးအပ်ထားတာတွေကိုအကာအကွယ်ပေးဖို့အပြည့်အဝတန်ဋိဌာန်ချထားပါတယ်လို့လည်းတန်မတ်ကြီးကင်ကပြောဆိုသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဆိုနီရုပ်ရှင်ထုတ်လုပ်ရေးအပေါ်မြောက်ကိုရီးယားရဲ့တိုက်ခိုက်မှုကိုတင့်တော်တဲ့အချိန်မှာတင့်တော်တဲ့ပုံစံမျိုးနဲ့ညီလူညီမျှလက်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်း အမေရိကန်သမ္မတဘရက်အိုဘားမားကရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်တာကိုလည်းတမ်မတ်ကြီးကပြောခဲ့ပါတယ်ဒီလိုလက်တော့ပြန်သွားမဲ့ပထမခြေလှမ်းတရအနေနဲ့မြောက်ကိုရီးယားအစိုးရဌာနတွေနဲ့အစိုးရအရာရှိတွေအပြင်မြောက်ကိုရီးယားအလုံသမားပါတီကိုပါနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်ဖို့သမ္မတရဲ့အာဏာနဲ့ထုတ်ပြန်ခဲ့တဲ့အမိန့်ကိုဇန်နဝါရီလ2ရက်နေ့ကပဲလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်အရေးယူတန်းခတ်မှုအသစ်တွေဟာနိုင်ငံတကာစံသတ်မှတ်ချက်တွေနဲ့လိုက်နာရမယ့်ဝတ္တရားတွေကိုချိုးဖောက်တဲ့အတွက်တာဝန်ရှိတဲ့မြောက်ကိုရီးယားပေါ်အရေးယူဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့လက်တွဲလှုပ်ဆောင်နေတဲ့အမေရိကန်ရဲ့ကြိုးပမ်းချက်တွေထဲမှာနောက်ဆုံးတွေ့မြင်ခဲ့ရတဲ့ဥပမာတစ်ခုလည်းဖြစ်ပါတယ်။မနစ်တုံးကလည်းကမ္ဘာတဝက်လက်နက်တွေတင်ပို့နေတဲ့မြောက်ကိုရီးယားရဲ့အဓိကနိုင်ငံတကာပို့ဆောင်ရေးကုမ္ပဏီတစ်ခုကိုအရေးယူတန်းခတ်ဖို့မြောက်ကိုရီးယားရဲ့တာဝေးပစ်မစ်ဆိုင်းဒုံးပျံစမ်းသပ်မှုတွေဇက်တိုက်ဆိုသလိုလှုပ်ခဲတာတွေနဲ့ကုလသမဂ္ဂကစနစ်တကျမှတ်တမ်းတင်ပြုစုထားတဲ့မြောက်ကိုရီးယားရဲ့စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေအပေါ်ကန့်ကွက်ဖို့မိတ်ဆွေနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်ခဲ့တာပါအမေရိကန်ပြည်ထောင်စုရဲ့မူဝါဒကတော့နိုင်ငံတကာအလဲမှာမြောက်ကိုရီးယားအထူးကြံဖြစ်နေတာကိုအဆုံးသတ်ဖို့မြောက်ကိုရီးယားပြည်သူတွေရဲ့အခွင့်အရေးနဲ့ပေးထားတဲ့ဂရုတွေကိုလေးစားဖို့နိုင်ငံတကာတာဝန်ဝတ္တရားတွေကိုလိုက်နာဖို့လိုအပ်တဲ့အတိုင်းဆောင်ရွက်လာအောင်ရည်ရွယ်ထားတယ်လို့လည်းတမ်မတ်ကြီးကပြောပါတယ်မြောက်ကိုရီးယားအနေနဲ့သူ့ရဲ့ကိုယ်ပိုင်လုပ်ရက်တွေအတွက်တာဝန်ရှိသလိုမြောက်ကိုရီးယားနဲ့ရင်ဆိုင်ရမှာလဲနိုင်ငံတကာမိသားစုတစ်ခုလုံးကခိုင်မာတဲ့ကြိုးပမ်းမှုတွေနဲ့ရေရှည်ကြိုးပမ်းသွားဖို့လိုအပ်တယ်လို့လည်းပြောကြားခဲ့တာပါနျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်မှုကြိုးပမ်းနေသလိုနိုင်ငံတကာမှာလိုင်းနာဆောင်ထိန်ရမာတွေကိုချိုးဖောက်ပြီးကိုယ့်လူထုကိုဖိနှိပ်နေတာတွေစိုက်ဘာအင်တာနက်ကိုအသုံးချပြီးတော့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေရဲ့ပိုင်ဆိုင်မှုတွေကိုဖျက်ဆီးအမေရိကန်နိုင်ငံသားတွေအပေါ်အကြမ်းဖက်ဖို့ချိန်ချောက်နေတဲ့ရွေးကတော့မြောက်ကိုရီးယားအနေနဲ့လည်းနိုင်ငံတကာအတိုင်းဝိုင်းကြားမှာဝင်ဆန့်ပြီးတော့လုံခြုံမှုနဲ့စီးပွားရေးအရာတာယာဝါပြောမှုတွေကိုလည်းရရှိနိုင်မှာမဟုတ်ကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုထုတ်လွှင့်ခဲ့တာကတော့ American ဆိုရရဲ့အဘော်ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ချောင်းတင်ပြအပ်ပါတယ်ခင်ဗျာ VOA ကပုံမှန်ထုတ်လွှင့်ပေးနေတဲ့ဒီသတင်းအစီအစဉ်တွေကို VOA Internet လိပ်စာ burmese@voanews.com မှာပြန်လည်နားဆင်လို့ရပါတယ်ခင်ဗျာ VOA ရဲ့ channel ရင်းနဲ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာပါမကြခင်ကျွန်တော်တို့အစီအစဉ်တွေပြီးဆုံးတော့မှာမို့အခုချိန်မှာသတင်းချင်းချုပ်ကိုဦးဆောင်မွေးကကြီးညာပေးသွားမှာပါ
ဣသရေလတပ်ရဲ့မော်တော်ယာဉ်တန်းကိုမစ်ဆိုင်းဂျုံးကြီးနဲ့တိုက်ခတ်မှုရဲ့နောက်ွယ်မှာပါဝင်ခဲ့သူတွေအနေနဲ့ဒဏ်ကြီးအပြည့်အဝပေးဆက်ရလိမ့်မယ်လို့ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောဆိုလိုက်ပါတယ်။ဆီးရီးယားနဲ့လေဗနွန်နယ်စပ်မှာဖြစ်ပေါ်တဲ့မစ်ဆိုင်းဂျုံးကြီးအပြန်အလှန်ပစ်ခတ်မှုတွင်ဣသရေလစစ်သား2ဦးနဲ့ကုလသမဂ္ဂညင်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်စပိန်တပ်ဖွဲ့ဝင်တို့အသေဆုံးခဲ့ရပြီးတော့ဣသရေလစစ်သား9ယောက်ဒဏ်ရာရရှိသွားပါတယ်။ဣသရေလကတော့အခုတိုက်ခတ်မှုကိုလေဗနွန်နိုင်ငံမှာအခြေစိုက်တဲ့ Islamic စစ်သွေးကြွ Hezbollah အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့စွပ်စွဲထားပါတယ်။IS Islamic စစ်သွေးကြွတွေဖမ်းဆီးထားတဲ့ဂျော်ဒန်လေယာဉ်မှုကိုဂျော်ဒန်နိုင်ငံကဖမ်းဆီးထားတဲ့အကြမ်းဖက်သမားနဲ့လဲလှယ်ဖို့အစဉ်တင်မယ်လို့ဂျော်ဒန်ပြန်ကြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။တရားခံတွေကိုကုတ်မြတ်မယ်လို့ပြောထားတဲ့ကာလနီးကပ်လာတဲ့အချိန်မှာပဲဝန်ကြီးမိုဟာမက်အယ်မိုမာနီကဗိုလ်ရုနေမှာနိုင်ငံတော်ရုပ်သံကနေပြီးတော့အခုလိုပြောကြားခဲ့တာဖြစ်ပါတယ်။အာဖဂန်သမ္မတအာရှက်ဂန်နီအမိတင်သွင်းထားတဲ့အစိုးရအဖွဲ့ဝင်အများစုကိုအာဖဂန်လွှတ်တော်ကပယ်ချလိုက်ပါတယ်မစ္စတာဂါနီအပြည်တင်သွင်းထားတဲ့အစိုးရအဖွဲ့ဝင်ဝန်ကြီး16ယောက်စီးရင်းက10ဦးကိုအောက်လွှတ်တော်မှာဗိုလ်ဒုံးနဲ့မှာမဲခွဲပြီးတော့ပယ်ချလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးမကြသေးခင်နှစ်တွေအတွင်းပြည်ဝင်ပြောင်းလဲရေးတွေလှုပ်ဆောင်လာနေပေမဲ့နိုင်ငံရေးနဲ့နိုင်ငံသားတွေရဲ့အခွင့်အရေးလွတ်လပ်မှုတော့မရှိသေးဘူးလို့နိုင်ငံတကာလွတ်လပ်ခွင့်အခြေအနေတွေကိုစောင့်ကြည့်အခက်ခတ်နေတဲ့ Freedom House အဖွဲ့ရဲ့အစည်းအဝေးအသစ်ကဖော်ပြလိုက်ပါတယ်
ဒရင်ချင်းချုပ်ကိုဥဆံမွေကကြေညာခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကဒွန်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါဇန်နဝါရီလ28ရက်ကြာ29ရက်ကြာပြီးနေ့မနေ့ခင် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ line to meter 30 40 48 50တို့ကနေတိုက်ရိုက်ထုတ်လင်းပေးခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာသတော်ရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်ဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.